Welcome to the Voice of America in Burmese.
မင်္ဂလာနေ့ခင်းဖြစ်ကြပါသည်ခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇွန်လ2ရက်တနင်္ဂနွေနေ့မနေ့ခင်းအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ30.40-48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်ကိုတရားမဝင်ဝင်ရောက်မှုကူညီတားဆီးပေးနိုင်ဖို့အမေရိကန်လုံခြုံရေးနဲ့စုံစမ်းစစ်ဆေးရေးမှုဒါဇင်နဲ့ချီပြီးဂွါတီမာလာနိုင်ငံကိုဆေးလွှတ်ထားပါတယ်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ချက်သမရနိုင်ငံမြို့တော်ပရတ်ကိုဆက်ရောက်သွားပါပြီဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမိုက်ဤတန့်စင်နဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်သူတွေကိုပူပြီးအလို့ကျွေးပြုနိုင်ဖို့ ANP ပါတီကိုပြင်ဆင်ဖွဲ့စည်းလိုက်ပါတယ
်ကျွန်တော်ရခိုင်လူပိုကြီးကြုံတွေ့နေရတော့အဓိကပြောရနိုင်ငံတကာနဲ့ပတ်သက်တဲ့ဒီပေါင်းလေ issue เนาะသူပြည်ရဲ့ရင်းနှ
ီး ANP ပါတီမူဝါဒရေးဦးဆောင်ကောမဒီဝင်ဦးဦးလှစောပြောကြားသွားတာပါဒီအကြောင်းနဲ့တူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့သုံးသက်ချက်ဒီတန်သုံးအင်္ဂလိပ်သင်ခန်းစာနဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့မနက်ခင်းနိုင်ငံတကာသတင်းထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မိုက်တန်စင်တို့ပြောပြပေးပါအောင်ဗျာ
။ဘဟုအမေရိကန်နိုင်ငံတွေကနေအမေရိကန်ပြည်ထောင်စုထဲကိုတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုကိုကူညီတားဆီးပေးနိုင်ရေးအတွက်အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကလုံခြုံရေးဝန်ထမ်းတွေနဲ့စုံစမ်းစစ်ဆေးရေးမှုဒါဇင်နဲ့ချီပေးဂွါတီမာလာနိုင်ငံကိုဆစ်လွတ်ထားကြောင်းသတင်းတရက်ကဖော်ပြပါတယ်။အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကဝန်ထမ်းတွေကလူမောင်ခိုကူးမှုကိုဘလို့တားဆီးရမလဲဆိုတာကိုဂွါတီမာလာရဲနယ်လွှဲမှုကြီးချက်ရေးအာဏာပိုင်တွေကိုအကြံပေးကြမှာဖြစ်တယ်လို့ဒီအကြောင်းကိုသိရှိထားပြီးအမည်မဖော်လိုတဲ့အမေရိကန်အရာရှိတွေကိုကိုကာပီဝါရှင်တန်ပို့စ်သတင်းစာကြီးကဖော်ပြတာပါ။အခုဆောင်ရွက်ချက်ကတော့အမေရိကန်ကိုအများအပြားသွားနေကြတဲ့လမ်းကြောင်းတွေကိုပိတ်ပစ်ဖို့မက္ကဆီကိုနိုင်ငံကိုဖျက်ပြီးအမေရိကန်ကိုသွားမဲ့ရွှေ့ပြောင်းအခြေချသူတွေကိုဟန်တားဖို့ဖြစ်တယ်လို့လည်း Washington Post ကဖော်ပြပါတယ်။ဒီစီစဉ်နဲ့ပတ်သက်လို့လူသိရှင်ကြားထုတ်ပြန်ထားတာတော့မရှိပါဘူး။ဒါပေမဲ့လည်းလူမောင်ခိုကူးမှုကိုဟန်တားနိုင်ဖို့အတွက်ရာဇဝတ်မှုစုံစမ်းစစ်ဆေးမှုတွေတိုးတက်စေရေးဥပဒေစိုးမိုးရေးအရာရှိတွေကိုလေ့ကျင့်သင်တန်းပေးဖို့ပါဝင်တဲ့သဘောတူညီချက်တရက်ကိုဂွါတီမာလာတာဝန်ရှိသူတွေနဲ့မကြာခင်ကဆွေးနွေးပွဲမှာအမိမြေလုံခြုံရေးဝန်ကြီးဌာနယာယီဝန်ကြီးကေဗင်မက်အလီနန်ကအပိသက်ဆောင်ရွက်ခဲ့ကြောင်းတောက်ချန်နေကကြေညာချက်ထုတ်ထားပါတယ်
။မေခင်ပြည်အောင်စုဗာဂျီးနီးယားပြည်နယ်ဗာဂျီးနီးယားဘီချ်မြို့မှာတောက်ချန်နေကဖြစ်ပွားခဲ့တဲ့လူ၁၂ယောက်သေဆုံးရတဲ့တနက်ပစ်ခတ်တိုက်ခိုက်မှုမှာတနက်ရှိသူဟာမြူနီဆီပယ်မှာရေရှည်လုံခြုံလာသူဒရိန်းခရက်ဒေါ့ဖြစ်တဲ့အကြောင်းရဲတွေကတီးပြလိုက်ပါတယ်။တနက်သမားဟာခံပြင်းဒေါသထွက်နေသူတယောက်ဖြစ်တယ်လို့မြို့နယ်ရဲတပ်ဖွဲ့ကြီးကဂျိမ်းစ်ဆာဗီရာကပြောပြီးတော့ရဲနဲ့အချင်းကြအပြန်လန့်ပစ်ခတ်ပြီးမှရဲကပစ်တက်လိုက်လို့သိဆုံးသွားတယ်လို့စနေမနက်ခင်းသတင်းစာရှင်းလင်းပွဲအတွင်းမှာသူကပြောသွားပါတယ်။ဒီသတင်းစာရှင်းလင်းပွဲအတွင်းမှာသိဆုံးသူတွေအကြောင်းပို့ပြီးတော့အာရုံစိုက်ပြောသွားတာပါ။သိဆုံးသူတယောက်ချင်းစီရဲ့ပုံကိုပရိုဂျက်တာနဲ့ထိုးပြီးတော့သူတို့အကြောင်းကိုတောင်းရှိသူတွေကပြောခဲ့ပါတယ်။အသက်ခံရသူအားလုံးနီးပါးဟာဗာဂျီးနီးယားဘီချ်ကဝန်ထမ်းတွေဖြစ်ကြတဲ့အကြောင်းမြို့ညွှန်ကြားရေးမှူးဒေးဗ်ဟန်ဆန်ကပြောပါတယ်။တနက်သမားဟာတောက်ကြနေ၄နာရီမြူနီစီပယ်ဆောင်ရုံနဲ့ဝင်လာခြင်းမှာပဲချက်ချင်းဆိုသလိုဘသူလာလာအကုန်ပြတ်သက်ခဲ့တဲ့အကြောင်းဆာဗေရာကတောက်ကြနေမှာပြောရိုက်ပါတယ်နောက်ထပ်၄ရက်ဟာလည်းဒေယာရသွားတယ်လို့ရဲကပြောပါတယ်ကြီးစံထိမှန်သူတွေထဲမှာရဲရရှိတယောက်ပါဝင်ပေးမယ်လို့အသက်ရှင်တယ်လို့ဆိုပါတယ်ပြစ်ခတ်မှုဖြစ်ပွားတဲ့နေရာဟာဗာဂျီးနီးယားဘီချ်မြို့စီပင်လုပ်ငန်းဌာနမှာတည်ရှိတဲ့မြူနီစီပယ်ဆောင်ရုံအမှတ်နှစ်ဖြစ်ပါတယ
်ဒေတာရင်းကျော်ဝမ်းမှုကိုချင်းချောင်နေတယ်ဆိုတဲ့တရုတ်ရဲ့ပြုမှုလှုပ်ဆောင်ပုံတွေကိုအမေရိကန်ဘက်ကလိလိကိုရှုတ်ထားမှာမဟုတ်ဘူးလို့အမေရိကန်ယာယီကာခွယ်ရေးဝန်ကြီးပက်ရှာနာဟန်ကစနေနေ့မှာပြောဆိုလိုက်ပါတယ်။စင်ကာပူမှာကျင်းပတဲ့အာရှပစိဖိတ်ဒေသရင်းကာခွယ်ရေးဆိုင်ရာရှန်ဂရီလာဆွေးနွေးပွဲမှာအခုလိုပြောဆိုတာဖြစ်ပါတယ်။ဒါကပဋိပက္ခမဟုတ်ဘူး။ဒါကတတိုင်းကြီးတိဆောင်နေတာမဟုတ်ဘူး။ဒါကလုံခြုံရေးကိစ္စဖြစ်တယ်လို့ယာယီကာခွယ်ရေးဝန်ကြီးကပြောဆိုခဲ့တာပါ။တရုတ်ကတခြားနိုင်ငံစစ်တပ်နဲ့အရက်ဖက်နှီးပညာတွေကိုခိုးယူတယ်လို့ဆွဆွဲခန့်နေရတာဖြစ်ပြီးအမေရိကန်ယာယီကာခွေဝန်ကြီးကတော့တရုတ်ဆိုရရဲ့စိုက်ဘာတိုက်ခိုက်မှုနဲ့ညာနာပစ္စည်းမူပိုင်ခွင့်တွေခိုးယူတာကိုအစိုးရကပံ့ပိုးပေးနေတာတွေကိုအပြင်းထန်ဆန့်ကျင်ကြောင်းပြောပါတယ်။အမေရိကန်နဲ့တရုတ်ကြားအရေးပါတဲ့စီးရေးစွန့်ရီကွာဟာချက်နှဲသွားအောင်တရုတ်ဘက်ကအခုလိုခိုးယူမှုတွေကိုအသုံးပြုနေတာလို့လည်းကြွမ်းကျင်သူတွေကပြောပါတယ်။ တရုတ်ဆိုရကနိုင်ငံပြင်ပမှာပါစီးရေးစွန့်ရီကိုပိုပြနိုင်အောင်ဆက်ပြီးတော့ကြိုးပမ်းနေပါတယ်။နိုင်ငံတကာဥပဒေအရအတိအမှတ်ပြုမထားတဲ့နည်းမျိုးပိုင်ဆိုင်မှုတောင်းဆိုချက်တွေကိုအထောက်အပံ့ဖြစ်စေဖို့တောင်ထုပ်ပင်လယ်ပြင်အတွင်းမှာကျွန်းတူတွေတည်ဆောက်ပြီးအဲ့ဒီကျွန်းတွေပေါ်မှာလက်နက်တွေတပ်ဆင်နေတာဟာဆိုရင်အထင်ရှားဆုံးလုပ်ရလဲဖြစ်ပါတယ်။ဒီဆောင်ရွက်ချက်တွေကလွန်လွန်းနေပြီလို့ပြီးခဲ့တဲ့တောက်ကြနေတုန်းကအမေရိကန်ယာယီကာကွယ်ဝင်ကြီးကသတင်းထောက်တွေကိုပြောပါတယ်။လက်တလုံးမှာလည်းအမေရိကန်ဘက်ကနိုင်ငံတကာကင်းလှည့်မှုကိုတောင်ထုပ်ပင်လယ်ပြင်အတွင်းပို့ပြီးတော့လှုပ်ဆောင်နေပြီးပြီးခဲ့တဲ့လတုန်းကလည်းဂျပန်၊အိန္ဒိယ၊ဖိလစ်ပိုင်တို့နဲ့အတူဆောင်ရွက်ခဲ့တာဖြစ်ပါတယ်။
မက္ကဆီကိုနိုင်ငံအနေနဲ့လူဝင်မှုကြီးကြပ်ရေးတင်းကျပ်နိုင်တယ်လို့ဗဟိုအမေရိကတိုက်ကတရားမဝင်ဝင်ရောက်မှုတွေကိုတိုက်ဖြတ်တဲ့အနေနဲ့အမေရိကန်ကမက္ကဆီကိုကိုအခွန်တိုးကောက်မယ်ဆိုတဲ့ချိန်ချမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့အမေရိကန်အနေနဲ့အသင့်ဖြစ်လာပြီလို့ယူဆတဲ့အကြောင်းမက္ကဆီကိုသမ္မတကစနေနေ့မှာပြောလိုက်ပါတယ်။နိုင်ငံခြားဆွေးနွေးညှိနှိုင်းဖြေရှာပြီးတော့သဘောတူညီချက်ရယူဖို့အမေရိကန်အစိုးရကလှူလာမှုရှိတယ်လို့မက္ကဆီကိုသမ္မတအန်ဒရီမန်နူအယ်လိုပက်စ်အိုဘရာဒေါ်ကမက္ကဆီကိုစီးတီးမြို့မှာသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။နောက်တစ်ပတ်ဝါရှင်တန်ဒီစီမြို့တော်မှာကျင်းပမယ့်ဆွေးနွေးပွဲကနေပြီးတော့ရလဒ်ကောင်ရဖို့မျှော်လင့်တယ်လို့လည်းသူကပြောပါတယ်။လူခွင့်ချိုးဖောက်မှုတွေမရှိဘဲနဲ့လက်ရှိစီးမင်းစည်းကမ်းတွေကိုတင်းကျပ်ဖို့မက္ကဆီကိုကဆောင်ရွက်လိုတဲ့အကြောင်းပြောပါတယ်။မေကနေမက္ကဆီကိုနေဆက်မှာရွှေပြောင်းချီစာနေထိုင်မှုကြိုးစားသူတွေတိုးလာနေတာနဲ့ဆက်ဆက်ပြီးတော့မေကသမ္မတဒေါ်နယ်ထရန့်မက္ကဆီကိုရဲ့ကုန်ပစ္စည်းတွေပေါ်မှာအခွန်တွေတိုးကောက်မယ်လို့ပြောလိုက်ပြီးတဲ့နောက်ပိုင်းမှာပဲအမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းမှုစတင်နေပြီလို့လည်းမက္ကဆီကိုနိုင်ငံခြားရေးဝန်ကြီးမာဆယ်လိုအေဘရက်ကတောက်ကြနေမှာတွေ့တာမှာပြောလိုက်ပါတယ်သူနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပေါ်ပီယိုတို့တယ်လီဖုန်းကနေစကားပြောခဲ့ပြီးတော့လာမယ့်ဗုဒ္ဓဦးနေ့ကျရင်ဝါရှင်တန် DC မြို့တော်မှာနှစ်ဖက်မျက်နှာချင်းဆိုင်ဆွေးနွေးကြမယ်လို့မက္ကဆီကိုနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်ရှင်
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းနှင်းတွင်နေမနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ချက်သမရနိုင်ငံမြို့တော်ပရတ်ကိုစနေနေ့ကဆက်ရောက်လာပြီလို့ရေဒီယိုပရတ်ကဖော်ပြပါတယ်။ချက်သမရနိုင်ငံဝန်ကြီးချုပ်အန်ဒရီဘာဘီးနိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပြီးဒီမတိုင်ခင်တော့နိုင်ငံရေးသမားတွေနဲ့တီးသန့်တွေ့ဆုံဆွေးနွေးဖို့လည်းရှိနေပါတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကချက်သမရမီလိုဇီမန်နဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။အင်ကန်နေမှာတော့စီးပွားရေးဖိုရမ်မှာဒေါအောင်ဆန်းစုကြည်မင်ကွန်းပြောဖို့ရှိပါတယ်။ဒေါအောင်ဆန်းစုကြည်နိုဘယ်ငြိမ်းချမ်းရေးဆုအတွက်1992ခုနှစ်တုန်းကချက်သမရာဟောင်းဘက်စလက်ဟာဗဲလ်ကစီးရင်သွင်းထောက်ခံခဲ့တာဖြစ်ပါတယ်။ဟာဗဲလ်ရဲ့ကောက်မွေအဖြစ်ဆက်ဆက်နေတဲ့ Foreign 2000စီးဝေးပွဲကို2013ခုနှစ်တုန်းကပရတ်နိုင်ငံမှာကျင်းပခဲ့ပြီးဒေါအောင်ဆန်းစုကြည်တက်ရောက်မင်ကွန်းပြောကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ချက်သမရနိုင်ငံနဲ့ဟန်ဂေရီနိုင်ငံခီးစဉ်အတွင်းမှာတော့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်လည်းလိုက်ပါသွားပါတယ်ရှင်
။စင်ကာပူနိုင်ငံကအင်ရှင်ဖြစ်လက်ကန်ကျင်းပတဲ့ Shangri-La Dialogue အာရှဒေသကာကွယ်ရေးဆိုင်ရာဆွေးနွေးပွဲကိုကမ္ဘာနိုင်ငံတော်တော်များများကကာကွယ်ရေးဝန်ကြီးတွေဂျွန်လတရနေ့မှာတက်ရောက်လာကြပါတယ်။မလေးရှားကာကွယ်ရေးဝန်ကြီးမိုဟာမက်ဘင်ဆာလူကမင်ကွန်ပြောကြားမိုဟာမက်ဘင်ဇာဘူကမင်ကွန်ပြောကြားခဲ့ပြီးတော့အရှိတောင်အာရှဒေသတွေမှာဒုက္ခတွေအများအများပြောင်းရွှေ့မှုနဲ့ပြည်တွင်းပြည်ခါတွေအကြောင်းထောက်ပြပြောဆိုခဲ့ပါတယ်။ပြည်တွင်းပြည်ခါအဖြစ်စတင်ခဲ့တဲ့ရိုဟင်ဂျာဒုက္ခတွေအရေးဟာခုခါမှာလူသားဘေးဒုက္ခကြက်တဲဖြစ်လာတာကိုထောက်ပြပြောဆိုခဲ့ပါတယ်။ရှိတောင်အာရှအာဆီယံနိုင်ငံတွေအချင်းချင်းနိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုမဆက်ဖက်ရဘူးဆိုတဲ့လမ်းစဉ်ကိုမလေးရှားနိုင်ငံအနေနဲ့ဆက်လက်လိုက်နာသွားမယ်ဆိုပေမဲ့ရိုဟင်ဂျာရေးကမြန်မာနိုင်ငံပြည်တွင်းပြည်ပခါမဟုတ်တော့တဲ့အကြောင်းလူသားပြည်ဒုက္ခကြက်တဲ့ရှုထောင့်ကလည်းကြည့်ရင်လည်းရိုဟင်ဂျာအေးဟာဒေသတွင်းမတည်ငြိမ်မှုတွေဖြစ်လာနိုင်ပြီးတော့အစိုးရကြမ်းဖက်မှုတွေဖြစ်လာမဲ့လမ်းစာဖြစ်လာနိုင်တယ်လို့လည်းသူကသတိပေးပြောဆိုသွားပါတယ်။ Shangri-La Dialogue ဆွေးနွေးပွဲကိုတက်ရောက်လာကြသူတွေထဲမှာအမေရိကန်တရုတ်ဩစတြေးလျဂျပန်နဲ့တောင်ကိုရီးယားနိုင်ငံကတာဝန်ရှိသူတွေလည်းပါဝင်ပြီးတော့ဒေသတွင်းသာမကတခြားဒေသတွေမှာမှငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိရေးအတွက်အမေရိကန်နဲ့တရုတ်တို့ရဲ့အရေးပါတဲ့ခန်းကဏ္ဍကိုအဓိကထားပြီးဆွေးနွေးသွားကြပါတယ်။ဒီဆွေးနွေးပွဲမှာကိုရီးယားကျွမ်းဆွယ်ငြိမ်းချမ်းရေးနဲ့တောင်တရုတ်ပင်လယ်ပြင်တွင်းမှာနေမီပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့ငင်းပွားမှုတွေကြောင့်တင်းမာမှုတွေတိုးလာနေတဲ့ကိစ္စကိုလည်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။
ထိုင်းနိုင်ငံမှာကလေးတင်ငယ်လင်ကုန်ကူးမှုတွေမြင့်တက်လာနေပြီးဒီပေါ်ကအမျက်ထုတ်တဲ့ webcam center တွေများလာတဲ့ဆိုတဲ့အစီရင်ခံချက်တွေကိုကင်တွယ်ဖြည့်ရှင်းနေရတာနဲ့အတူအထမပြုချက်မှုတွေနဲ့လိမ်ပိုင်းဆိုင်ရာထိပါကျွလွန်မှုဓာတ်ပုံတွေဗီဒီယိုတွေမျှဝေမှုအတွက်ပြစ်ဒဏ်တွေကိုတိုးမြှင့်လိုက်ပါတယ်။ဒီပြောင်းလဲမှုကတနင်္လာနေ့မှာစတင်တက်ရောက်ခဲ့ပြီးမရိမှုကျွလွန်သူတွေအတွက်ထောင်ဒဏ်နှစ်ဆတိုးမြှင့်လိုက်တာမှာအများစုကတော့လိမ်ပိုင်းဆိုင်ရာထိပါကျွလွန်မှုတွေကိုကိုယ်တိုင်ဓာတ်ပုံဗီဒီယိုနဲ့ရိုက်ယူပြီးဖြန့်ဝေသူတွေကတော့ထောင်ဒဏ်120ကျော်အထိတိုးမြှင့်တာပါ။လိမ်ပိုင်းဆိုင်ရာကျွလွန်ခံရသူစီကအမျက်ထုတ်ဖို့အတွက်လိမ်ပိုင်းဆိုင်ရာကျူးလွန်မှုတွေကိုမှတ်တမ်းတင်သူမရိန်းသမားတွေရဲ့ထောက်နှံကိုတော့သုံးပုံတစ်ပုံတိုးမြှင့်ပါတယ်။ဩဇာအနာသုံးပြီးမရိန်းမှုကျူးလွန်ကြသူတွေဥပမာဆွေမျိုးတွေနဲ့ဆရာတွေလိုမျိုးမရိန်းသမားတွေရဲ့ထောက်နှံကိုလည်းသုံးပုံတစ်ပုံထပ်တိုးလိုက်ပါတယ်ရှင်
။စပိန်နိုင်ငံမက်ဒရစ်မြို့မှာစနေနေ့ကကျင်းပခဲ့တဲ့ UEFA Champions League ဘောလုံးဘောလူပွဲမှာလီဗာပူးအသင်းကတော်တင်ဟမ်ဟော့စပါအသင်းကို2ဂိုးဂိုးမရှိနဲ့နိုင်ရပြီးတော့ပိုးဆွဲသွားပါတယ်။ပထမပိုင်းပွဲစလို့စက္ကန့်30မပြည့်ခင်မှာပဲလီဗာပူးအသင်းကပယ်နယ်တီရရှိပြီးတော့မိုဟာမက်ဆလာကဂိုးသွင်းနိုင်ခဲ့တဲ့အတွက်လီဗာပူးအတွက်ပထမဂိုးရရှိသွားပါတယ်။အဲဒီနောက်ပိုင်းမှာပွဲဟာတိတ်ပြီးတော့အားတက်သေးရောမရှိသလိုဖြစ်နေခဲ့ပြီးတဲ့နောက်ပိုင်းနောက်ဆုံးမိနစ်20လောက်အလိုမှာတော့တော်တင်ဟမ်အသင်းကအတော်လေးတော်တော်လတ်လတ်ကစားလာနိုင်ခဲ့တာလည်းဖြစ်ပါတယ
်ထိပ်တန်းရောက်နိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မန်းဤတန်းစင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့သတင်းဆောင်ပါတဲ့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့ပြည်ပခါတွေကိုဖြည့်ရှင်းသွားနိုင်ဖို့နဲ့ရခိုင်ပြည်သူတွေဘဝပုံမျိုးတိုးတက်လာစေအတွက်ရခိုင်အမျိုးသားပါတီ ANP ကိုပုံသဏ္ဍာန်အဖြစ်ပြင်ဆင်ဖွဲ့စည်းလိုက်ကြောင်းပါတီခေါင်းဆောင်တို့က VOA မြန်မာပိုင်းကိုပြောပါရတယ်။2020ရွေးကောက်ပွဲအလွန်ကာလမှာပြည်သူလူထုအတွက်အလိုကျွေးပိုပြုသွားနိုင်အောင်ချဉ်းကပ်မှုအသစ်တွေနဲ့လှုပ်ဆောင်သွားမယ်လို့ဆိုပါရတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါ။ဇွန်လ1ရက်စနေနေ့စစ်တွေမြို့မှာကျင်းပတဲ့ ANP ရခိုင်အမျိုးသားပါတီရဲ့ဒုတိယအကြိမ်ပါတီဗဟိုညီလာခံကနေဘူအလုံးမှုဆောင်ကော်မတီဝင်25ဦးကိုရွေးချယ်တင်မြှောက်ခဲ့သလိုပါတီရဲ့မူဝါဒရေးရာဥဆောင်ကော်မတီဝင်9ဦးကိုရွေးချယ်တင်မြှောက်ခဲ့တာပါဒါဟာရခိုင်ပြည်သူတွေရင်ဆိုင်နေရတဲ့ပြည်ထောင်စုတွေဖြည့်ရှင်းဖို့နဲ့ရခိုင်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ပါတီတွင်းပြင်ဆင်ဖွဲ့စည်းမှုဖြစ်ကြောင်း ANP ပါတီမူဝါဒရေးရာဥဆောင်ကော်မတီဝင်ဦးဦးလှစောက VOA ကိုပြောပါတယ
်ပါတီထဲမှာဟိုအတွေ့အကြုံလည်းရှိတယ်အတက်လက်ကြီးရယ်ပေါ့လေအဲ့လိုလူတွေကတော့ကျွန်တော်ပါတီရဲ့ CCCC ဆိုရဲအဲ့လိုတုံမှန်ဟိုဖွဲ့စည်းပုံမက်ကနီဇင်ထဲမှာမပါဘဲနဲ့ပါတီရဲ့မူဝါဒပိုင်းဆိုင်ရာမှာတော့ကျွန်တော်တို့ကထိန်းကိုထိန်းကြီးရောရာဒီစတီရင်းလုပ်တဲ့သဘောမျိုးတော့ကျွန်တော်အဲ့အဖွဲ့ကိုပါဝါပေးထားတယ်ပါတီတစ်ခုမှပါတီဥက္ကဋ္ဌနဲ့ပါတီအတွင်းမှုကဒီပါတီအာဏာကိုတိဆောက်ပြီးတော့အဲ့ပါတီရဲ့အနာပေါ်ကိုသုံးရတဲ့အဖြစ်မျိုးဖြစ်အောင်ကျွန်တော်အတက်ရည်ကြီးတဲ့လူတွေကကျွန်တော်အဲ့ဒီဘေးကိုထွက်ပြီးတော့ပါတီမူဝါဒကိုထိန်းချောင်းတယ်ဒီချိန်မှာကျွန်တော်ကပါတီရဲ့ပုံမှန် CCCC ရဲ့ခေါင်းဆောင်မှုကြတော့ကျွန်တော်ကတခြားနိုင်ငံရဲ့အတွေ့အကြုံရှိတဲ့လူငယ်တွေလူလက်ပိုင်းတွေကိုဦးစားပေးတဲ့သဘောမျိုးပဲကျွန်တော်အဲ့လိုလုပ်တဲ့သဘောပ
ါအခုလာမယ့်နှစ်ကာလတွေအတွင်းရခိုင်ပြည်နယ်ကစီးရီးမငြိမ်မသက်မှုအပါအဝင်ရခိုင်ဒေသတွင်းတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ရိုဟင်ဂျာမွတ်စလင်အရေးကိစ္စစာရာတီကိုပါတီကအလေးထားကင်တွယ်ဆောင်ရွက်သွားမယ်လို့ဦးဦးလာစောကပြောပါတယ
်ကျွန်တော်တို့ရခိုင်လူမျိုးစုကြုံတွေ့နေရတော့အဓိကကျတော့နိုင်ငံတကာနဲ့ပတ်သက်တဲ့ဒီပေါင်းလေ issue เนาะရုပ်ပြရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာ PR ID နဲ့ပတ်သက်ပြီးတော့ရခိုင်နဲ့ဘလို့ပတ်သက်တဲ့ခါမှာရခိုင်ကဘလို့ရက်တီမလဲဆို issue now ဒီရင်းစင်းနဲ့ပတ်သက်ပြီးတော့ဒီနဲ့ပတ်သက်တဲ့ issue เนาะ federal issue เนาะအစားကျွန်တော်ရခိုင်ပြည်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာလူမှုစီးပွား issue အကုန်လုံးပါပါပ
ါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့ရခိုင်တိုင်းရင်းသားတွေကရောအစိုးရနဲ့တပ်မတော်ကပါလက်မခံသေးချထားပါတယ်2015ရွေးကောက်ပွဲမှာတုန်းကရခိုင်ပြည်နယ်မှာ ANP ပါတီကအများစုအနံ့ရပေမဲ့လုပ်ပိုင်ခွင့်တိတ်မရှိပဲပြည်သူကိုထင်သလောက်အလုပ်ကျွေးမပြုနိုင်ခဲ့တာကြောင့်လာမယ့်2020ရွေးကောက်ပွဲမှာပြန်ပြီးအများစုအနံ့ရခဲ့ရင်ချင်းကပ်မှုအစ်စ်တွေနဲ့လှုပ်ဆောင်သွားမယ်လို့ANP ပါတီခေါင်းဆောင်တူဖြစ်သူဦးဦးလာစောကပြောပါတယ
်ဒီကျွန်တော်တို့ရခိုင်ပြည်နယ်မှာရခိုင်ပါတီကနိုင်ငံရေးအဖြစ်ဩဇာရှိတဲ့လူထုလက်ခံတယ်ဆိုတော့ရခိုင်ပြည်ရဲ့စီမံခန့်ခွဲမှုပြဿနာကိုရခိုင်ပါတီနဲ့ရခိုင်ပြည်လူထုကပဲတွဲပေးပြင်ပါတယ်ဒါပေမဲ့ဖ ုစုဝန်ရအကန့်အသတ်ရှိနိုင်မယ်ဆိုတော့လည်းကျွန်တော်လက်ခံတယ်အဲ့ဒါကြတော့နိုင်ငံရေးအဖြစ်ဟိုတပြည်လုံးအတိုင်းအတာနဲ့ဩဇာရှိတဲ့အနိုင်ရရှိတဲ့နိုင်ငံရေးပါတီရဲ့သဘောထားကြီးမှုနောက်တစ်ခုကနိုင်ငံရေးပါတီအပါအဝင်ဒီမှာပြည်နိုင်ငံရေးထဲမှာဩဇာရှိနေတဲ့ကျောင်းတော်ခေတ်ကခေါင်းဆောင်တွေရဲ့သဘောထားကြီးမှုအဲ့ဒီသဘောထားကြီးမှုနှစ်ရပ်ပေါ်အောင်မူတည်ပြီးတော့ဖြစ်ရှင်းလို့ရပါတယ်အဲ့လိုစီမံခန့်ခွဲပေးမယ်ဆိုလို့ရှိရင်ပြည်တွင်းမှာကျွန်တော်တို့အခုပြောနေတဲ့အမျိုးသားပြန်လည်ပြည်ညရေးဆိုတဲ့ National Reconciliation ရဲ့နောက်ကျွန်တော်တို့ Radical Line တွေရဲ့နောက် Federal ကိုဥတည်တဲ့စက်တခုကိုလည်းကျွန်တော်တောင်းနိုင်မှာဖြစ်တဲ့ကြောင်းအဲ့ဒီဟာကပြည်တွင်းငြိမ်းချမ်းရေးကိုတရုတ်ပြဥတည်မယ်လို့ထင်တယ်အဲ့လိုမဟုတ်ဘဲနဲ့နိုင်ငံရေးပါတီကြီးတခုကအနာရှင်သဘောမျိုးခြံတဲ့ထိတ်ချုပ်ထားပြီးတော့ central line ကိုပို့ပြမယ်ဆိုလို့ရှိရင်ကျွန်တော် national reconciliation နဲ့ပေါ်လာနေတာအကြောင်းမရှိဘူးဒီလိုရှိခြုံရင်းဘက်ကလည်းဥတည်မှာတော့မှာမဟုတ်ဘူး federal စနစ်ကိုဥတည်တော့တဲ့ model တစ်ခုကိုလည်းကျွန်တော်ရောက်မှာမဟုတ်ဘူ
း AMP ပါတီရဲ့ဥက္ကဋ္ဌဟောင်းဒေါက်တာအေးမောင်ကတော့2018ဇန်နဝါရီလထဲမှာရခိုင်အချုပ်အခြာအာဏာကြာဆုံးခြင်း223နှစ်ပြည့်အောက်မေ့ဝယ်အခမ်းအနားမှာနိုင်ငံတော်အကြီးအကျယ်ပြည့်စည်တဲ့စကားပြောဆိုခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပြီးခဲ့တဲ့မတ်လအတွင်းထောင်ဒဏ်အနှစ်20ချမှတ်ခံရပါတယ်အခုဒုတိယအကြိမ်ပါတီညီလာခံကနေ ANP ပါတီဥက္ကဋ္ဌဖြစ်ဦးတာထွန်းလှအထွေထွေအတွင်းမှဦးခိုင်ပြည်စုံနဲ့ဗန္ဓာယီမှုတစ်ဖြစ်ဒေါခင်စောဝေတို့ကိုရွေးချယ်ခဲ့ကြပါတယ်ခင်ဗျာ
VOA ရဲ့တင်းငွေနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်နေပါပြီ
မပြင်းမမေကလေးနဲ့အမျိုးသမီးတွေပညာသင်ကြားခွင့်ဆုံးရှုံးနေတာနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့အခြားအဖွဲ့အစည်းတွေကစစ်တမ်းတွေထုတ်ပြန်ထားကြပါတယ်။မူလာရကြောင့်တက်စင်မေကလေးနဲ့ယောက်ျားလေးဦးရေဟာအတူတူလောက်ရှိပေမဲ့အလဲရန်းနဲ့အထက်တန်းပိုင်းကိုရောက်လာတဲ့အခါမှာမေကလေးဦးရေဟာတိတိတားတားနေပါလာတယ်လို့ဆိုပါတယ်။2015စရင်ကအသက်15နှစ်ပြည့်တဲ့အမျိုးသမီးနှစ်ပန်းနီးပါးဟာသာမတကြဘူးလို့ UNESCO အစည်းအဝေးတစ်ခုမှာဖော်ပြထားပါတယ်။အင်္ဂလိပ်မှာကူညီနေရလို့စာဆက်မတင်နိုင်တာပါ။ဒါပေမဲ့အသက်14နှစ်နဲ့15နှစ်လောက်ရောက်လာရင်ကျောင်းဆက်မတက်တဲ့ယောက်ျားလေးက40ရာခိုင်နှုန်း၊မိန်းကလေးက55ရာခိုင်နှုန်းလောက်ရှိကြောင်းသိရပါတယ်။မိဘကကျောင်းစိတ်မတက်နိုင်တော့လို့ကျောင်းကထွက်ကြရတာများပါတယ်။ဆင်းရဲနွမ်းပါမှုကြောင့်ပညာမသင်တာဖြစ်ပါတယ်။သားနဲ့သမီးရှိတဲ့စင်ရသားအိမ်တော်စုဟာတားကိုယ်သာကြောင်းတက်စီပြီးသမီးကိုအရင်လုလုခိုင်းတာများပါတယ်။တက်နိုင်တဲ့မိသားစုကသာသူတို့သားသမီးကိုကြောင်းဆက်ထားနိုင်ပါတယ်။စင်ရသားထဲမှာလည်းကြောင်းဆက်ထားနိုင်သူအ ਨੇ အချင်းရှိပါတယ
်။ဆယ်နှံအောင်သူတွေထဲမှာအမျိုးသမီးဥယေကပိုများပါတယ်။အာရှဖွံ့ဖြိုးရေးဘဏ်ကထုတ်ပြန်တဲ့ Gender Equality and Women's Rights ဆိုတဲ့အစီရင်ခံစာမှာ2012စရင်ကိုကိုးကားပြီးတက္ကသိုလ်တက်သူ60ရာခိုင်နှုန်းဟာအမျိုးသမီးဖြစ်တယ်လို့ဆိုပါတယ်။မဟာဝိဇ္ဇာနဲ့မဟာသိပ္ပံတက်သူ80ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ကြပါတယ်။ PhD ဒေါက်တာဘွဲ့တက်နေသူတွေထဲမှာ80ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ပါတယ်။ဒါကြောင့်တက္ကသိုလ်ဆရာဆရာမတဲမှာအမျိုးသမီးက83ရာခိုင်နှုန်းဖြစ်နေတာတွေ့ရပါတယ်။ယောက်ျားလေးတွေဟာဘွဲ့မရမီအလုပ်လုပ်ရတာများတဲ့အတွက်ပညာဆက်တင်သူနည်းပါတာဖြစ်နိုင်ပါတယ်။တရားသူကြီး1400ကျော်နဲ့ဥပဒေအရာရှိ1200ကျော်မှာတော့အမျိုးသားကတဝက်အမျိုးသမီးကတဝက်ဖြစ်ပါတယ်။ဒါပေမဲ့အမျိုးသမီးအများစုစာမတက်သူဖြစ်နေတာဟာအဓိကအားနည်းချက်ဖြစ်ပါတယ
်။ဆီယမလုပ်တဲ့အမျိုးသမီးဥယျာဉ်များသလိုတစ်တော့အင်ဂျင်နီယာနဲ့စစ်ဖက်ဆိုင်ရာလုပ်ငန်းတွေမှာအမျိုးသားဥယျာဉ်များပြပါတယ်။တက္ကသိုလ်ပညာကိုနှစ်အတော်ကြာစီးပူးပြီးမှအလုပ်လုပ်တဲ့အမျိုးသမီးတွေကိုကြည့်ရင်အမျိုးသားတွေလိုအလုပ်ကံရဖို့မလွယ်တာသိတာပါတယ်အထက်ပညာနဲ့အသင်မွေးဝန်းကျောင်းပညာသင်တန်းမှာအမျိုးသားနဲ့အမျိုးသမီးဥယျာဉ်အတူတူလောက်ရှိကြပြီမဲ့ဘာသာစကားအချုပ်အလုပ်စတာတွေမှာအမျိုးသမီးတွေများနေပါသေးခေတ်သစ်စီးပွားရေးမှာလိုအပ်တဲ့ကွန်ပျူတာလိုဘာသာရပ်ကိုစိတ်ဝင်စားတဲ့အမျိုးသမီးကနည်းနေပါသေးတမယိုးကြအလုပ်တွေကိုပဲအမျိုးသမီးတွေကဆက်လုပ်နေကြတာများပါသေး
ကွန်ပျူတာအတတ်ပညာဟာအမျိုးသားအတွက်သာဖြစ်တယ်ဆိုတဲ့အမြင်မျိုးဟာမြန်မာတွေမကပဲအခြားအာရှနိုင်ငံတွေမှာလည်းရှိနေပါတယ်ကွန်ပျူတာတတ်တဲ့အမျိုးသမီးတွေရဲ့တီထွင်မှုဟာအမျိုးသားတွေရဲ့တီထွင်မှုနဲ့မတူပဲကွဲပြားခြားနားတယ်လို့ဆိုပါတယ် အမျိုးသမီးတွေဟာသူတို့နေထိုင်ရာလူအဖွဲ့အစည်းရဲ့လိုအပ်ချက်ကိုအဓိကထားပြီးတီထွင်လေးရှိပါတယ်။ဒါကြောင့်အမျိုးသမီးတွေတမယိုးကျလုပ်ငန်းခွင်တွေကထွက်နိုင်အောင်ခင်မီအတတ်ပညာသင်ကြားဖို့လိုပါတယ်။2014လူဦးရေစည်းရင်းအရအမျိုးသားအလုပ်သမားတန်း20ကျော်ရှိပြီးအမျိုးသမီးအလုပ်သမားက13တန်းရှိပါတယ်။စီးပွားရေးတိုးတက်လာတာနဲ့အတူအိမ်တွင်းစီးပွားရေးမှာအမျိုးသမီးပါဝင်တဲ့အခန်းကဏ္ဍဟာလည်းကြီးမားလာတာကြောင့်အမျိုးသမီးပညာရေးနဲ့အလို့ရရှိရေးဟာရေးကြီးလာပါတယ
်။လူတို့တက်ဖွံ့ဖြိုးရေးမှာပညာရေးဟာအဓိကလိုအပ်ချက်တစ်ခုဖြစ်ပါတယ်။ပညာတတ်ရင်အလို့ရဖို့အခွင့်အလမ်းပိုမိုများလာတာမို့အနိုင်ငံဘဝကလွံ့ပြောင်းနိုင်ပါသေး။မိသားစုကျန်းမာရေးအကြောင်းကိုလည်းပိုမိုသိရှိနားလည်လာတဲ့အတွက်ဥဆောင်နိုင်စွာရှိလာပါသေး။ကောင်းမွန်တဲ့လူပေါင်းတိဆောက်ရမှာလိုအပ်တဲ့အတတ်ပညာနဲ့ကျွမ်းကျင်မှုကိုပညာတတ်မှသာရနိုင်ပါသေး။အမျိုးသမီးတွေပညာမတက်လို့ခင်နဲ့အညီအလုပ်မလုပ်နိုင်တာတိုင်းပြည်အတွက်ဆုံးရှုံးမှုတစ်ခုဖြစ်ပါလေ။စားတတ်တဲ့အမျိုးသမီးဟာတားဖွားမှုကိုထိန်းချုပ်နိုင်ပြီးအကျန်းဖက်အနိုင်ကျင့်တာကိုတွန်းလှန်နိုင်ပါသေး။စားတတ်တဲ့အမျိုးသမီးကသာနိုင်ငံရေးကိုစိတ်ဝင်စားကြပါသေး။စားတတ်တဲ့အမျိုးသမီးဟာကျန်းမာရေးဘက်မှလည်းအသိဉာဏ်ပိုရှိလာတဲ့အတွက်တားသမီးကျန်းမာရေးပုံမှန်ကောင်းမွန်လာပါလေ။မူလတန်းပညာလောက်တက်ထားတဲ့အမျိုးသမီးတွေဟာကုသယောဂကာကွယ်ရေးကိုပုံမနားလေသဘောပေါက်ကြပါလေ။အလေတန်းပညာသင်ကြားထားတဲ့အမျိုးသမီးတွေမှာကလေးအသေးပြောင်နှုံနေပါပါလေ။1990က2010အထိအနည်း40ကာလမှာအမျိုးသမီးတွေစားတက်လာတဲ့အတွက်9နှစ်အောက်ကလေးတငယ်ပြေဆုံးမှုဟာတိတိတတ်တတ်ညွန်နေလာကြောင်းသိရှိရပါလေခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြီးအခုတော့အမေရိကန်အီရီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ
်ဒီတင်ပါအင်္ဂလိပ်မြန်ကန်ဆိုင်ကန်ဒါမှာမြန်မာသတင်းလောကမှာတုံ့နှုံနေတဲ့ EDM အသုံးချုပ်ကိုတင်ပြပေးမှာမို့ပထမအဦးဆုံးတင်ပြပေးမယ် EDM အသုံးကတော့
Hit a wall
ဖြစ်ပါတယ်စာလုံးပေါင်းက HID hit ga ti da tai mi da AWAL a wall ga niyan phit bi zaku kyun ye dai yai de be ga ro niyan ne ti mi da niyan ne tai mi da phit par de shi ma niyan shi yin set twa bu ma lwe de a chi di myo mo di i tong ye idiom de be ga le de khu khu lou ya ma be lo ma shi se ma tu nai ne a khe a khe a han ta ne yin sai ni ya da go so lo da phit par de di i tong go american tamra donald trump ne လွတ်တော်ဒီမိုကရက်ခေါင်းဆောင်တွေဖြစ်ကြတဲ့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီပြင်အထက်လွတ်တော်အမအနည်းစုခေါင်းဆောင်ချက်ရှူမာတို့ပြီးခဲ့တဲ့ဂျာတာဘီတင်ကအင်ဒီရောမှာတွေ့ဆုံခဲ့ကြပြီးနိုင်ငံရဲ့အခြေခံရန်တရားအဆောက်အုံတွေဆောက်လုပ်ရင်းနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိပေမဲ့အဲ့ဒီဆွေးနွေးပွဲမတိုင်မီပလိုစီကသတင်းစာရှင်းလင်းပွဲကျင်းပခဲ့ပြီးသူပြောကြားခဲ့တဲ့မိကွန်းနဲ့ပတ်သက်လို့သမ္မတကိုဒေါသထွက်စီခဲ့တဲ့အတွက်ပလိုစီတို့နဲ့တွေ့ဆုံရမှာသမ္မတက3မိနစ်အကြာမှာအခန်းထဲကနေထထွက်ခဲ့တဲ့အတွက်ကြောင့်ဒီအချိန်ဤဟာဒီမိုကရက်တွေနဲ့သမ္မတကြားဆက်ဆံရေးမှာရှေ့ဆက်လို့မရနိုင်တဲ့အခက်အခဲဖြစ်စေတယ်ဆိုပြီး The Politico သတင်းစာကြီးမှာ Trump's walkout hits a wall ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီ3နှစ်ပတ်သက်လို့ George Group ပေးတဲ့ဥပမာလေးလာကြည့်ကြရအောင်ပါ
China's plan to restart the Mizo Dam project has hit a wall.
မြစ်ဆုံရေကတာစီမံကိန်းပြန်ဆဖို့တရုတ်ရဲ့ကြိုးပမ်းမှုဟာရှေ့မတိုးနိုင်ပဲအဟန့်တန်းနဲ့ကြုံနေရတယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ China's plan to restart the Mizo Dam project has hit a wall.
ခုဆက်လက်ကြင်ပြပေးမယ် EDM အသုံးကတော့
Nothing off the table.
ဖြစ်ပါတယ်စာလုံးပေါင်းက NOTHING nothing ကဘာမှ OFF of ကဖေရှာတာ THE the TABLE the table ကစပွဲဖြစ်ပြီးစစကုခွင့်ရဲ့လုံကောက်ဒီပဲကစပွဲပေါ်ကနေဘာမှဖေရှားပြစ်မှာမဟုတ်ဘူးကိုဆလိုပါတယ်ဒီစပွဲပေါ်မှာအားလုံးချပြထားမှဖြစ်ပါတယ် EDM စပွဲတော့ဘိုက်ဒီပဲကလည်းရှင်းပါတယ်ကိစ္စတစ်ခုခုနဲ့ပတ်သက်လို့အလုံးကိုထက်သွင်းစဉ်းစားပြီးမယ်လမ်းအလုံးကိုဖွင့်ထားတယ်ဘယ်ဟာကိုမှဘေးဖယ်မထားဘူးချက်မထားဘူးလို့ဆိုလိုတာဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာလည်း NLD ရဲ့ရည်ရည်ချက်ဖြစ်တဲ့ Everything is negotiable အရာအလုံးကိုဆေးစပ်ညှိနှိုင်းလို့ရတယ်ဆိုတဲ့သဘောထားနဲ့ဒီအတုံးကကင်ညီတယ်လို့ဆိုရမှာပါဒီအတုံးက2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ရှက်မှုကြိုးပမ်းခြင်းရှိမရှိနဲ့ဒီစုံစမ်းမှုမှာအမေရိကန်သမ္မတထရမ့်ကဟန်တာဖို့ကြိုးပမ်းခဲ့ခြင်းရှိမရှိကိုစစ်ဆေးဖို့2019မှာတာဝန်အပေးခံခဲ့ရတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကသူ့ရဲ့စီရင်ခံစာကိုအမေရိကန်နိုင်ငံသားတွေကိုပုတ်ထုနေ့ကပဲပထမဦးဆုံးချိန်ကိုတိုင်ထုတ်ဖော်ပြောကြားခဲ့ရမှာရာဒူးလက်ကင်သမ္မတတူဦးကိုတရားရေးဌာနကဆွဲချက်တင်ပိုင်ခွင့်မရှိလို့သူ့ရဲ့စုံစမ်းစစ်ဆေးမှုမှာသမ္မတထရမ့်ကိုအရေးယူဖို့ကြိုးစားခဲ့ခြင်းမရှိတာဟာထရမ့်အနေနဲ့ရာဇဝတ်မှုမကျူးလွန်ဘူးလို့ယူဆလို့မရတဲ့အကြောင်းပြောခဲ့တဲ့အတွက်ကြောင့်ထရမ့်ကိုအရေးယူဖို့အရင်ကတွန့်ဆုံခဲ့တဲ့ဒီမိုကရက်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ခုနောက်ဆုံးသဘောထားကတော့ဒီကိစ္စကိုလွှတ်တော်ကဂိမ်းတွေရမှာသမ္မတကို impeach ဆိုတဲ့အရေးယူနိုင်မှုအပါအဝင်ရွေးလန်းအလုံးကိုထက်သွင်းစဉ်းစားသွားမယ်လို့ဒီနောက်တွင်ကိုပြောခဲ့တဲ့အတွက် AP သတင်းမှာ The latest Pelosi says nothing off the table on Trump's re gauni ne ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာလေ့လာကြည့်ကြရအောင်ပ
ါ The government officials told the armed ethnic leaders that nothing would be off the table in peace negotiations
ရင်းကြီးစုနေပဲမှာတင်ပြသမျှကိုထက်သွင်းစဉ်းစားပေးမယ်လို့အစိုးရရရှိတွေကတိုင်းရင်းလက်နက်ကိုင်းခေါင်းဆောင်တွေကိုပြောခဲ့တယ်လို့ဒီပေရပါတယ်ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ The government officials told the armed ethnic leaders that nothing would be off the table
ခုနောက်ဆုံးတင်ပြပေးမယ် EDM အတုံးကတော့
front runner
ဖြစ်ပါတယ်စာလုံးပေါင်းက FRUNT front ကအရှိ RUNNER runner ကပြည်နေသူဖြစ်ပြီးစစခုရဲ့တိုက်ရိုက်ဒီပေကရှေ့ကပြည်နေသူဖြစ်ပါတယ်ဒီတုံရဲ့ EDM အတိပဲကရှိမာတယ်ရွေးကောက်ပွဲတွေမှာအနိုင်ရဖို့အခြေအနေအကောင်းဆုံးလူအလုတ်ခန့်ရမှာလဲအလုတ်ရဖို့အလားလာအရှိဆုံးလူကိုဆိုလိုတာဖြစ်ပါတယ်ရှင်မတို့မြန်မာဘန်းစကားမှာတော့တစ်ကပြင်းနေသူလို့ဆိုရင်မှားပါဘူးဒီတုံကို EU ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်တဲ့ Brexit နဲ့ပတ်သက်လို့ဝင်ကြီးချုပ် Theresa May အချိန်ချင်းကြိုးပမ်းခဲ့ပြီးမှမအောင်မြင်ခဲ့တဲ့အတွက်သူ့အနေနဲ့ဇွန်လ9ရက်နေ့မှာထုတ်ထွက်ပေးမယ်လို့ကြေညာခဲ့ပြီးတဲ့နောက်ဝင်ကြီးချုပ်နေရာမှာအစားထိုးဖို့တစ်ပြေးနေသူကတော့မေရဲ့ Conservative Party ကလည်းဖြစ် Brexit ကိုလည်းထောက်ခံတဲ့နိုင်ငံခြားရေးဝင်ကြီးဟောင်း Boris Johnson ပဲဖြစ်ပေမဲ့သူလည်း Brexit အိမ်မက်ဆိုးကြီးကိုဆက်ရင်ဆိုင်ရမှာဖြစ်တဲ့ဆိုပြီး CNN သတင်းမှာ Boris Johnson is the front runner for Prime Minister but he'll face the same Brexit nightmare ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ဥပမာလေ့လာကြည့်ကြရအောင်ပ
ါ Mr. Brown our party's candidate is the front runner to win the mayor's race
ကျွန်တော်တို့ပါတီကိုယ်စားလောင်း Mr. Brown ဟာမြို့တော်ဝင်ရွက်ကပွဲမှာအနိုင်ရဖို့တစ်ပြေးနေသူဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်ဥပမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Mr. Brown our party's candidate is the front runner to win the mayor's race
ဒီတင်ပါတင်ပြခဲ့တဲ့ EDM အတုံးတွေကတော့
Hit a wall nothing off the table front runner
တို့ဖြစ်ကြပါတယ်နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် EDM အတုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချခဲ့တာဖြစ်ပါတယ်ခင်ဗျာမကြာခင်မှာတော့ VOE ရဲ့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်သွားဖို့ရှိပါတယ
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တင်းငွေတွေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းမီတာ30 40 48နဲ့လိုင်းလမ်းမီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။မကြာခင်မှာစနေည VOA တိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်ထုတ်လွှင့်ဖို့ရှိပါတယ်။အဲဒီအစီအစဉ်မတိုင်ခင်အခုရင်ဆုံးသတင်းလွှာတဘုတ်ကိုတင်ဆက်ချင်ပါတယ်။ Timely နေဇတ်ဟရိုင်မျိုးနယ်မှာမြန်မာနိုင်ငံသားလူမောင်ကိုပွဲစား9ဦးကိုဖမ်းဆီးခဲ့ပြီးအခမ်းအနီးထဲမှာပိတ်လောင်ထားတဲ့မြန်မာနိုင်ငံသား48ဦးကိုဇွန်လ1ရက်နေ့ကထိုင်းအာဏာပိုင်တွေကကယ်တင်ခဲ့ပါတယ်။ထိုင်းချီဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့တာပါ
။ထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်ဟိုက်ရိုင်မြို့နယ်ပတုံးရက်ွက်အတွင်းကနေရာ2နေရာကိုထိုင်းလဝကအမှတ်6ဘယူရိုနဲ့လူကုန်ကူးမှုတိုက်ဖြတ်ရေးရဲတပ်ဖွဲ့ဝင်တွေအမှတ်6စစ်တေသကတာဝန်ရှိသူတွေနဲ့အတူအထူးစုံစမ်းစစ်ဆေးရေးအကြီးအကဲစုချက်ခြိရာစဝတ်ဦးဆောင်ပြီးဂျွန်လာတရက်နေ့မှာဝင်ရောက်ရှာဖွေခဲ့ကြတာပါတခြားအိမ်အခန်းတွဲတွေထဲမှာတံခါးတွေကိုအလုံးပိတ်ထားပြီးတော့ခတ်ပိတ်လောင်ခံထားရတဲ့အမျိုးသား40ဦးအမျိုးသမီး9ဦးပါဝင်တဲ့မြန်မာနိုင်ငံသား48ဦးကိုစစ်ဆေးအရာရှိတွေကအပြင်ရောက်လာအောင်ရှေ့တံခါးတော့တွေကိုဖျက်ပြီးကယ်ထုတ်ခဲ့ရပါတယ်မြန်မာနိုင်ငံသားတွေကိုဘဲမှထွက်ခွင့်မပေးဘဲတံခါးတွေကိုတော့ခတ်ပိတ်လောင်ထားခဲ့တယ်လို့သမန်တလင်းမှာအခင်းမပါပဲအိတ်နေရတာပါအခုဖမ်းပြီးတဲ့အထောက်အထားမရှိတဲ့မြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံမွန်ပြည်နယ်မန္တလေးချင်းပြည်နယ်ပခုတ်ကူစတဲ့ဒေသမျိုးစုံကနေအလို့အကိုင်းနေရှာဖွေဖို့အတွက်လာကြသူများဖြစ်ကြပါတယ်သူတို့တွေကိုလူမောင်ကိုသမားတွေကထိုင်းနိုင်ငံကိုရောက်အောင်နှီးမျိုးစုံတုံးပြီးခေါ်လာခဲ့ကြတာပါအဲ့ဒီထဲမှာမြန်မာနိုင်ငံသားလူမောင်ကိုသမား9ဦးကိုပါဖမ်းဆီးစစ်ဆေးနေပါတယ်ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုတ်သမားရေးရနဲ့မှတ်တမ်းရေးရတာဝန်ငယ်ဦးမင်းဦးကတော့ထိုင်းမလေးနယ်စပ်လက်ဟာလူကုန်ကူးမှုတွေအများဆုံးဖြစ်နေတယ်ဆိုပြီးပြောပြပါတယ်
။ဒါမလေးနိုင်ငံရေးကိုဖြစ်နေပွဲစားထိုင်းပွဲစားဟောအဓိကဟောပြုံးမိတယ်မိသားပြီးတော့မှတန်တဲ့သမားပွဲစားတွေကိုလိုက်တာပေါ့နော်။အဲပြီးတော့တောက်ထုတ်တော့ဖမ်းနေတာပဲ။ဒါပေမဲ့ဖမ်းနေတဲ့အတောင်းလျှောက်ကြီးထွက်နေတာပဲ။ကျွန်တော်ဘက်ကလည်းထွက်တယ်။အဲပစိုးဘက်ကလည်းထွက်တယ်
။အဖမ်းစီးတွေပုံများတဲ့အတွက်မလေးရှားကိုသွားမဲ့ပွဲစားကဈေးဟာဘတ်ငွေ2000ကျန်ငွေနဲ့ဆိုရင်တော့တသန်းလောက်ထိပေးနေရကြောင်းခုဖမ်းပြီးတဲ့မြန်မာနိုင်ငံသားတွေကဝန်ခံတဲ့အကြောင်းထိုင်းအနာပိုင်တွေကဆိုပါတယ်အဖမ်းစီးတွေများတဲ့ကြားကပဲမလေးရှားနိုင်ငံကိုသွားကြမဲ့မြန်မာနိုင်ငံသားတွေဟာပိုများလာနေတာပါမလေးရှားမှာနေထိုးတဲ့အလို့စိုက်ပျိုးရေးနဲ့စားတောက်ဆိုင်တွေမှာအလုပ်လုပ်ရမယ်ဆိုရင်ထိုင်းမှာပေးတဲ့လုပ်အားကားတဲ့ပိုရတယ်ဆိုပြီးဖျားယောင်းမှုတွေကြောင့်မလေးရှားနိုင်ငံကိုဝင်ဖို့အတွက်လူမောင်ကိုသမားတွေနဲ့ချိတ်ဆက်ပြီးထိုင်းမလေးနယ်စပ်ကိုရောက်လာခဲ့ကြတာဖြစ်ပါတယ်။တရားမဝင်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လူမောင်ကိုဂိုင်းနေရဲ့လက်တွင်းမှာရောင်းစားခံရတဲ့ပြဿနာဟာထိုင်းနိုင်ငံအတွက်အရေးပေါ်ဖြေရှင်းရမယ့်အရေးကိစ္စဖြစ်နေပြီဆိုပြီးအထူးစုံစမ်းစစ်ဆေးအကြီးအကဲစုချက်ထီရာစဝတ်ကပြောဆိုသွားပါတယ်ရှင်။
မာဒရင်းမီဒီယာတွေနဲ့တရင်းသမားတွေရဲ့ပေါ်ဝီဗန်တက်ခိုက်တာတွေအခုနောက်ပိုင်းမှာအတော့ကိုများလာတဲ့ပြင်စူးစူးရွရွပြောဆိုထိုးနှက်တာတွေမကြာခဏတွေ့လာရပါတယ်။အထူးသဖြင့်တခိုင်ပြည်ရေးကိစ္စနဲ့ပတ်သက်တဲ့တရင်းတွေကိုရေးသားထုတ်လွှင့်တဲ့အခါတွေမှာဗက်ပေါင်းစုံကဝီဗန်ထိုးနှက်ကြတာတွေ့ရပါတယ်။ဒီလိုအခြေအနေဘာကြောင့်ဖြစ်လာရလဲလို့ကျွန်တော်တို့ VOA သောတာရှင်တွေယူဆကြပါသလဲ။ဒီကနေ့ခေတ်မြန်မာနိုင်ငံမှာတရင်းမီဒီယာရဲ့အခန်းကဏ္ဍပေါ်သောတာရှင်တို့ရဲ့သဘောထားအမြင်တွေကရောဘယ်လိုရှိပါသလဲ။အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာကိုယ်တိုင်ပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်လည်းကိုယ်ဆွေးနွေးကြတာကိုလိုရင်းတူရှင်းရေးပြီးစာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA ရဲ့ Facebook မှာလည်းရေးထားလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က0932283995လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
အင်္ဂါည VOA ရဲ့တိုက်ရိုက်လေလံအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာသောတာရှင်များခင်ဗျာကျွန်တော်တို့ VOA ရဲ့ Facebook ထုတ်လွှင့်မှုမှာစက်ပိုင်းဆိုင်ရာချုပ်ရင်းချက်လေးတွေတချို့ရှိနေတာမို့ပြတ်တောင်းပြတ်တောင်းဖြစ်နေတာကိုသီးခံခွင့်လွှတ်ပေးဖို့တောင်းပန်အပ်ပါတယ်ခင်ဗျာ အခုတော့ရခိုင်စီးပီဒီပခါကိုဘယ်လိုဖြည့်ရှင်းလဲဆိုတဲ့စနေည VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုကိုအောင်လွင်ဦးကဆွေးနွေးတင်ဆက်ထားပါတယ်
မင်္ဂလာပါခင်ဗျာဒီနေ့တည်းလေးလိုင်းစီစဉ်မှာတော့တနေ့တခြားပြိပခတ်တွေကြီးထွားလာနေတဲ့ရခိုင်ပြည်နယ်အရေးကိုဘယ်လိုကူစားနိုင်မလဲဆွေးနွေးသွားမှာပါတိုက်ပွဲတွေလူခွင့်ရေးချုပ်ဖောက်မှုတွေကြုံနေတဲ့ရခိုင်ပြည်နယ်မှာပြဿနာတွေရရှိနေတဲ့ကြားပဲပို့ပြီးရှုပ်ထွေးလာနေပါတယ်အခုဆိုရင်ဆေးရသွင်းမှုလူခွင့်ရေးချုပ်ဖောက်မှုတွေကြုံနေရတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အတူနိုင်ငံတကာဝေဖန်တာတွေဖိအားတွေလည်းတကြောပြန်ထွက်လာနေပါတယ်ပြဿနာကိုဖြေရှင်းနေပါတယ်ဆိုပေမဲ့လည်းပို့ပြီးတော့သာကြီးထွားလာနေတာအနာနဲ့ဆေးမတွေ့လို့လားဆင်းနီးမတွေ့ရလားကုစားဖို့မကြိုးစားကြတာလားဘာတွေအားနည်းချက်ရှိနေသလဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားသူနှူးဟိုလေးလိုင်းပေါ်မှာရောက်နေပါပြီတူကတော့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်တူမေပါနောက်တူကတော့သတင်းစာဆရာဦးစီသူအောင်ဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုတုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်ရခိုင်ရေးကအခုကဖြည့်ရှင်းနေရဆိုပေမဲ့လည်းပြဿနာတွေရော့ချမသွားပဲပို့ပြီးတော့ကြီးထွားလာနေပါတယ်ဆိုတော့ဒေါ်ထုမေရှင်းရှင်းများအခြေအနေကပို့ပြီးတော့များရှုပ်ထွေးလာနေသလားအဓိကဘလို့အကြောင်းရင်းတွေကလက်ရှိအခြေအနေကိုတွန်းပို့နေရလို့များတုံးသက်လို့ရမလဲခင်ဗျာ
လက်ရှိတုံးသက်တလောက်တော့ဖြည့်ရှင်းနေတယ်ဆိုပြီးတော့သက်ဆိုင်ရာတွေကပြောကြတယ်ဆိုပေမဲ့လည်းဒါတကယ်တမ်းမသိမ့်လို့တကယ်တမ်းလက်တွေ့အကောင်အထည်မပေါ်လို့ဒါပြဿနာတွေပိုကြီးထွားနေတာဖြစ်ပါတယ်နောက်တစ်ခုကအဓိထိုးစစ်ဆင်မှုတွေနေပြီးတော့အလုံးဝမရက်တန့်သွားပြီနဲ့ဆက်လက်ကြီးထွားလာနေတဲ့ဟာလက်ရှိအစိုးရကတိုက်တွန်းမှုအားနည်းနေတယ်သို့မဟုတ်လုံးဝမတိုက်တွန်းကြကြောင်းပဲဒီမြမတမတော်အထိုးစိတ်တွေနဲ့အတူတစ်ဖက်ကဒီခိုင်းတက်တော်ဖက်ကလည်းနေပြီးတော့ဒါတွေခံစစ်အဖြစ်ဆောင်ရွက်တာတွေရှိနေပါတယ်အမှန်တကယ်ဒီကိစ္စကိုတကယ်လို့သာဖြေရှင်းမယ်ဆိုလို့ရှိရင်အတိုင်းတာတစ်ခုထိစာပွားပြီးတော့မှဖြေရှင်းပြီးသားဖြစ်ရပါမယ်ဖြေရှင်းတယ်ဆိုတာနှစ်ခွဖြေရှင်းလို့မရပါဘူးလက်တွေ့မှာနေပြီးတော့ဘူရအချမှတ်ဖို့တာဝန်ရှိတဲ့ခေါင်းဆောင်တွေကတာနေပြီးဒီကိစ္စတွေကိုဆောင်ရွက်ရမှာဖြစ်ပါတယ်။ဒီသူတို့လုံးဝထိခိုက်မှုမရှိအောင်လက်ရှိဆိုးရမှာတာဝန်ရှိပါတယ်။သူတို့ဒီအနာရတဲ့အဖွဲ့အစည်းဖြစ်လို့ပါ။ဒါကြောင့်မလို့တကယ်လို့သာအမှန်တကယ်သာမြေပြင်မှာရောဘူရအဖြစ်ခေါင်းဆောင်ပိုင်းမှာရောဖြည့်ရှင်းဖို့သာကြိုးပမ်းနေတယ်ဆိုလို့ရှိရင်တရားရခိုင်နှုန်းမဟုတ်တည်တော့မှသူတို့ချင်းကတဲ့ရခိုင်နှုန်းအတိုင်းတာတစ်ခုထိဒါအစီအပြေရမှာဖြစ်ပါတယ်ဒါကြောင့်မို့လို့ဒီကိစ္စမှာနေပြီးတော့ပုံမရှုပ်ထွေးလာတဲ့အကြောင်းရင်းတွေရှိမယ်နောက်တစ်ခုကဆက်လက်တိုက်ပွဲဖြစ်နေတဲ့အကြောင်းအရာတွေရှိမယ်ဒါပါကြောင့်လဲဆိုတော့မဖြစ်ရှင်းလို့ပဲကြီးထွားနေတာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာဦးစီစုအောင်မြင့်သဘောထားခင်ဗျအခုအချိန်တွေကရှင်းနေတဲ့ကြားပဲမပြေလည်နိုင်သေးပဲဖြစ်နေရတဲ့ကိစ္စတွေမှာအဓိကပဲကိစ္စတွေကတွန်းပို့နေရလို့များသုံးသပ်လို့ရမလဲ
အဓိကကပဋိပက္ခကကျွန်တော်တို့ကြည့်ရင်ရိုးရိုးရှင်းရှင်းမြင်ရတာကတော့တိုက်ပွဲဖြစ်နေတာပေါ့နော်တတ်မတော်နဲ့ကတော့ရခိုင်နိုင်ငံကတက်ဖွဲ့နဲ့ဒီဥစားတက်ပွဲဖြစ်နေတယ်ဖြစ်နေတဲ့အခါကျတော့ဒီဟာကနိုင်ငံရေးကနေအခြေခံစဉ်းဆက်လာတဲ့ဒီရင်ပဋိပက္ခလို့ကျွန်တော်တို့နားလည်လို့ရတယ်ဒီလိုကိစ္စမျိုးတွေကဖြစ်နိုင်ရင်တော့သူ့ဆုံဆွေးနွေးပြီးတော့မှဖြေရှင်းတဲ့သဘောကတော့ပိုကောင်းတာပေါ့အဲ့ဒီခါကျတော့ဒီပဋိပက္ခကိုဘယ်သူကရက်ဆိုင်ကျင်တယ်လဲဘယ်သူကပြည်လဲကျင်တယ်လဲဥပမာတက်မတော်နဲ့အစိုးရဘက်ကဒါကိုပြည်လဲကျင်တယ်ဆိုရင်သူတို့ဘက်ကလည်းဒီဘက်ကနိုင်ငံတက်ဖွဲ့ကတာဝန်ရှိတဲ့လူတွေနဲ့ဟိုစနေဘူးကိစ္စတွေပါကြီးပြောဖို့ဆိုဖို့လိုတယ်။နောက်အခြားတစ်ဖက်ကလည်းဒါအေးလက်နက်ကင်တပ်ဖွဲ့အနေနဲ့ဆိုရင်လည်းတကယ်ပဲဒီပြိပခါကိုပြင်းပြင်းကြီးစီခြင်းလဲဆိုရင်သူတို့လည်းစကားပြောရမှာပဲ။ဒီခါကျတော့ဘယ်လိုပြဿနာတွေရှိတယ်လဲဆိုတော့အေးတပ်ဖွဲ့ကလောလောဆယ်အချိန်ထိဒါအစိုးရနဲ့စက်မတော်နဲ့ဆွေးနွေးတဲ့စီမှာသူတို့ကလည်းတစ်ခွက်ချင်းသူတို့ကိစ္စတစ်ခုချင်းကိုဆွေးနွေးဘူးသူတို့ကလည်းတပ်ပေါင်းစုနဲ့မဟာမိတ်နဲ့ပဲဆွေးနွေးမယ်ဆိုတဲ့ကိစ္စရှိတဲ့အခါကျတော့ကျွန်တော်တို့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဟာကိုသက်ဆိုင်တဲ့လူတွေအချင်းချင်းတိုက်ရိုက်တွေ့ဆုံဆွေးနွေးမယ်ဆိုတဲ့ဥစ္စာကတစ်ဖက်စလုံးကအစပြုတာမတွေ့ရတဲ့အတွက်ကြောင့်ပဲဒီကိစ္စကြီးကပိုပြီးတော့ရှည်ကြနေတာတွေ့ရတယ်။အဲဒီတော့ဒီဥစ္စာပြည်တွင်းပြဿနာဖြစ်တယ်ဒါကိုဒီကိုချင်းဖြစ်တဲ့ကိစ္စဖြစ်တယ်အဲ့ဒါကိုတွေ့ဆုံဆွေးနွေးတဲ့မိနဲ့ဖြေရှင်းမယ်လို့သဘောထားရှိပြီးဆိုရင်တန်းလှမှုတွေတွေ့ဆုံမှုတွေရှိလာတော့မှသာလျှင်ဒီဥစ္စာကပြည်နယ်နိုင်မယ်လို့ထင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါတမန်တော်ဒီမနေ့လုံးကဒီတရားဝင်ထုတ်ပြန်ချက်အရဆိုရင်တော့ဒီ9လအတွင်းမှာတိုက်ပွဲက260လောက်ဖြစ်တယ်ဆိုပြီးပြောပါတယ်ဟို AA ဘက်ကတော့ဒီတဲ့ပူတယ်ဆိုပြီးတော့လည်းပြောတယ်ဆိုတော့တိုက်ပွဲတွေများတဲ့မြန်နောက်ဆက်တွဲဟိုပြဿနာတွေကလည်းပုံများလာမှာသိကြပါတယ်ဆိုတော့ဟိုလက်ရှိပြဿနာတွေအားလုံးကလက်နက်ကင်တိုက်ပွဲတွေမှာအခြေခံနေတယ်ဒီအခြေခံပြဿနာဒီတိုက်ပွဲတွေကိုမရက်နိုင်တာရောဘယ်သူတွေမှာအဓိကတာဝန်ရှိရလို့များဟိုပြောနိုင်မလဲဆရာဦးစီသူ
ဟိုဆက်စောကကျွန်တော်ပြောသလိုပဲဒီဥစ္စာကိုအခြေခံရှုမြင်ချက်မှာဒါကကျွန်တော်တို့ဟိုဗာလဲညီကိုကြီးတိုင်းသားတွေနဲ့ဖြစ်တဲ့ပြဿနာလို့ရှုမြင်တယ်ဆိုရင်တော့ပြည်ဆုံးဆွေးနွေးမှုကနေပြီးတော့မှသွားမယ်ဆိုတဲ့လမ်းကြောင်းမျိုးကိုသူကရောက်သွားမှာပဲဒါအစိုးရနဲ့တတ်မလို့ပဲကြာတော့ဒါအေးလက်နက်ကြိုက်တပ်ဖွဲ့ကအရင်တော့ဒီမှာမရှိဘူးအခုမှဒီမှာပေါ်လာတယ် ရဲစခန်းတွေကိုတိုက်ခိုက်တယ်အဲ့ဒါလုံခြုံရေးမယ်မြေလုံခြုံရေးတွေပါပြီးအချုပ်ချာအာဏာကိုထိပါတယ်ဒါကြီးကိုအပြတ်ရှင်းတယ်ဆိုပြီးတော့မှတစ်ဖက်ကနေလာတဲ့အတွေ့ခေါ်နဲ့ဟိုတိုက်ပွဲရှင်းနေတာတစ်ဖက်ကလည်းကိုယ့်ရဲ့ဒီနယ်မှာကိုယ်သွားပြီးတော့မှအခြေချဖို့ကြိုးစားမယ်ဆိုတဲ့အနည်းနဲ့လာနေတာအဲအဲ့ဒီသဘောနှစ်ခုမတူညီတဲ့အောက်မှာဒါပြိပခါကဘယ်လိုမှရက်လို့မရဖြစ်နေတာရက်ဖို့ဆိုရင်ကျွန်တော်ကတော့ပြောသလိုပဲတစ်ဖက်ဖက်ကတော့၎င်းတစ်ဖက်ကတော့၎င်းတွေ့ဆုံဆွေးနွေးတဲ့ဤကိုအစပြုဖို့ပြောဖို့ဆိုဖို့လိုတယ်နိုင်ငံရေးပြိပခါလို့နားလည်တယ်ဆိုရင်နိုင်ငံရေးဤကတွေ့ဆုံဆွေးနွေးတဲ့ဥစ္စာကိုအစပြုရမှာပဲနောက်စစ်ပွဲဆိုတာဖြစ်လိုက်ပြီးဆိုရင်ကျွန်တော်တို့နိုင်ငံမှာကနောက်ဆက်တဲ့ပြဿနာတွေအများကြီးလူခွင့်ရေးချိုးဖောက်တာတွေလူအသက်ကြီးပြေးကြတာတွေအခုဒီလူလူဒုက္ခရောက်တာဆိုရင်စစ်ဘေးဟိုရှောင်စခန်းကိုရောက်သွားတဲ့၃လောင်းကျော်လောက်ကိုပဲမြင်ရတယ်တကယ်တော့မကဘူးအဲ့ထက်ကိုအများကြီးဒုက္ခရောက်ကြတယ်
ဟုတ်တယ်အ
ကုန်လုံးကိုလည်းဟိုမြင်ကြဖို့တော့လိုပါလေ
ဆရာမဒေါက်ထူးမေအမြင်ရောခင်ဗျအခုကျွန်တော်တို့ဒီပြဿနာတွေအားလုံးအခြေခံဖြစ်တဲ့ဒီလက်နက်ကင်တိုက်ပွဲတွေနောက်ဆုံးမရက်နိုင်သေးတဲ့အောင်ရှော့မချနိုင်မဖြစ်နေရတဲ့ကိစ္စတွေမှာဘယ်သူတွေမှအဓိကတာဝန်ရှိရလို့များပြောနိုင်မလဲ
အဓိကတာဝန်ရှိတာတော့ဆင်းရဲဖို့ဖိတ်ခေါ်တဲ့စက်ကနေပြီးတော့ဒါတာဝန်ရှိတယ်လို့ယူဆပါတယ်ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာအခြေအနေကိုကြည့်လိုက်ပါဟိုရခိုင်မာကြီးပဲတိုင်းရင်းသားလက်နက်ကန်တစုတွေနဲ့တပ်မတော်နဲ့ဖြစ်နေတာမဟုတ်ပါဘူးတပ်မတော်ဒီတိုင်းရင်းသားပေါင်းစုံပြီးပါလို့လို့နဲ့ကိုလက်နက်ကန်ရှိကြတဲ့လူတွေနဲ့လို့လို့ဒါတိုက်ပွဲဖြစ်တဲ့အခြေအနေရှိပါတယ်ဒါကြောင့်မလို့ဒီနိုင်ငံကြီးအရာဖြည့်ရှင်းမဲ့အရာကိုဖြည့်ရှင်းဖို့မကြိုးပမ်းဘဲနဲ့လက်နက်နဲ့ဖြည့်ရှင်းတဲ့လူတွေမှာအကုန်လုံးမှတာဝန်ရှိပါတယ်တစ်ခါမှကြည့်လို့ရှိရင်တော့တိုင်းရင်းသားများဒီအထူးသဖြင့်အခုလိုရခိုင်တပ်တော်အနေနဲ့ရခိုင်ပြည်နယ်မှာဖြည့်ချဖို့ကြိုးပမ်းတာဟာနေပြီးတော့ဒီတိုင်းရင်းသားဖက်ကကြည့်လိုက်လို့ရှိရင်ကျမတို့ကအမှားတွေလို့မယူဆပါဘူးတိုင်းရင်းသားများရဲ့ကိုယ်ပိုင်ကြံ့ခန်းပိုင်ဆိုင်ကိုနှီးမျိုးစုံနဲ့တောင်းဆိုလို့လည်းကျမတို့နားလဲပါတယ်ဒါကိုလက်ရှိအဖြေချဖို့ဆိုလို့ရှိရင်တော့ဒါနိုင်ငံရေးအရာတကယ်တမ်းတိုင်းရင်းသားတွေမှာဒီလိုမျိုးဝေဒနာတွေရှိတယ်ဒီလိုမျိုးတွေခံစားနေရတယ်ဒါကိုနေပြီးတော့တစ်ဖက်ကလက်ယူရှုစားလို့မရပါဘူးဒါကြောင့်မလို့တနိုင်ငံလုံးကိုချုပ်ငုံပြီးတော့ကြည့်မယ်ဆိုလို့ရှိရင်လက်ရှိဒီအာဏာရှိတဲ့သူတွေကနေပြီးတော့အစိုးရရဲ့တပ်မတော်ရဲ့တစ်ဖက်မှာလည်းလက်နက်ကန်တပ်ဖွဲ့ရှိတဲ့နေပြီးတော့အေးရခိုင်တပ်တော်အနေနဲ့ကြိုးပမ်းမှုရတာအကုန်လုံးမှာဝိုင်းပြီးတော့တာဝန်ရှိပါတယ်ဖြစ်
ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲကိုတိုက်ရိုက်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းအခုဆိုလေးလိုင်းမှာရှိနေပါတယ်ဟိုတူဦးကတော့ကျွန်တော်မြန်မာနိုင်ငံကိုစိုးဝေဖြစ်ပါတယ
်ဒီဒီမိုကရေစီပြည်ပြင်ပြောင်းလဲအချိန်အခါမှာကျွန်တော်ဟိုတိုင်းရင်းသားလူမျိုးစုံများပါတယ်ကျွန်တော်ဒီထောင်စုမှာလေဆိုတော့ပြဿနာမျိုးစုံရှိပါတယ်အဲ့ပြဿနာတွေကလည်းကျွန်တော်တို့ဖန်တီးထားတဲ့ပြဿနာလေးပါအတုတွေပါပြဿနာအဆက်မှကျွန်တော်တက်မြဘာမှရှိပါဘူးအဲဒါကိုလွှတ်တော်မှာဒါဒီမိုကရေစီနည်းနဲ့တွေ့ဆုံဆွေးနွေးဖြည့်ရှင်းမယ်ဆိုတဲ့အချိန်မှမှအေးအေးပေါ်လာတယ်ဟိုပြစ်မှတ်ကတော့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကြီးကိုတောက်ရှင်းမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပေါ်လာတဲ့အခွဲပါနော်ဒီမှာဒုက္ခရောက်တာတော့ရခိုင်သားတွေဒုက္ခရောက်မယ်နောက်လိုက်နောက်ပါတွေဒုက္ခရောက်ပါလိမ့်မယ်နော
်ဟုတ်ကဲ့ဆီလိုလားတော့ဦးစိုးရဲ့အမြင်ကတော့ဒီပြဿနာနဲ့ပတ်သက်လို့အဓိကအေးအေးမှတာဝန်ရှိတယ်ဆိုတာကိုပြောချင်တာလို့ကျွန်တော်နားလဲပါတယ်ဆိုတော့ကျွန်တော်နောက်တူဖို့လည်းလှည့်ပေးချင်ပါတယ်မင်းပြားမျိုးကဥမောင်ကျော်စံဖြစ်ပါတယ
်ဒါခုနကပြောခဲ့တဲ့ပုဂ္ဂိုလ်ကဒါလုံးဝမမှန်ဘူးခင်ဗျဘာလို့ဆိုလို့ရှိရင်သက်ဆိုင်ရာအစိုးရဆိုတာအကုန်လုံးမှတာဝန်ရှိတယ်ဒီသက်ဆိုင်ရာအစိုးရဟာဘလောက်အုပ်ချုပ်လာပြီလဲတိုင်းရင်းသားတွေကိုနှစ်ပေါင်း80အုပ်ချုပ်လာပြီလုံးလုံးကိုလက်ဝေခံကြောင်းဖြစ်စေရမယ်ဆိုတဲ့အာသူတို့မဟာပမပုံစံမျိုးနဲ့အုပ်ချုပ်လာတာလက်ခံစားကြည့်ဖို့လိုတယ်ကိုရှင်းစားဖို့လိုတယ်ကျွန်တော်တို့ညီလာကအင်္ဂလိပ်ခေတ်တုန်းကဘာဘာတွေပဲလို့ခံစားခဲ့ရလေရခိုင်တွေလည်းဒီတိုင်းပဲရခိုင်ကပုံခံစားရတယ်အဲ့ဒါသဘောနားလည်ဖို့လိုတယ
်ပုံ
မှန်ပရင်ခေတ်တုန်းကနှစ်ပေါင်း40အုပ်ချုပ်တဲ့ရှင်ကရခိုင်တွေလူမျိုးတို့ပဲခံခဲ့ရတယ် genocide ပေါ့ဒါတွေပြန်စဉ်းစားကြည့်ဖို့လိုတယ်သမိုင်းဆိုတာကအတိတ်ကိုပြောတာအတိတ်ဆိုတာရှိကိုရှိရမယ်နောက်ကိုနားလည်ရမယ်သိကိုသိရမယ်အတိတ်နဲ့ပြည့်စုံပါအနာဂတ်ကိုရှင်ထုတ်ကြည့်တတ်ရဖို့လိုတယ်အဲ့ဒါသမိုင်းပဲဒါတွေမစိမ်းလားမစင်ချင်းမပြောသင့်ဘူးလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဦးမောင်ကျော်စံ
အဲ့ဒါရခိုင်ရခုမှပေါ်လာတာမဟုတ်ဘူးရခိုင်ရပေါ်လာတာလေဘရင်ခေတ်ကပေါ်လာတာချင်းမြန်တော်လိုင်းကစပေါ်လာတာအဲ့ဒါကိုနားလည်ဖို့လိုတယ
်ဟုတ်ကဲ့ဦးမောင်ကျော်စံ
အေးမဖို့ပါနဲ့တိုင်းရင်းသားတွေပေါ်မှာအဲ့လိုပြဖို့ရင်တိုင်းရင်းသားတွေပို့ပြီးတော့ခံစားရလိမ့်မယ်ဆိုတာကိုသဘောပေါက်ဖို့လိုပါတယ်အဲ့ဒါအမြင်ချင်းချင်းနဲ့ကြည့်ဖို့လိုပါတယ်
ဟုတ်ကဲ့ကျေးဇူးပါဦးမောင်ကျော်နောက်ကျွန်တော်တို့ဒီစာရေးအီးမေးလ်တွေနဲ့ပေးဖို့ပြီးဆွေးနွေးထားတဲ့ဆွေးနွေးချက်တချို့လည်းရှိပါတယ်တူဦးကတော့ sign 1 sign ဖြစ်ပါတယ်လူရင်းကိုကျွန်တော်ဖော်ပြချင်တာကတော့ဟိုတပ်မတော်နဲ့အစိုးရအနေနဲ့ရခိုင်လူမှုစံတော်ကိုစားပြုတယ်ဆိုပြီးလက်နက်ကင်တော်လန်နေတဲ့အေးတပ်ဖွဲ့တွေရခိုင်ပြည်နယ်ထဲမှာထောင်နဲ့ချီရောက်နေတဲ့အချက်ကိုတပ်မတော်နဲ့အစိုးရကဘာကြောင့်လက်မခံနိုင်ရသလဲဆိုပြီးသူကတစ်ချက်ထောက်ပြပါတယ်နောက်ကချင်းနဲ့ရှမ်းပြည်နယ်တွေဘက်မှာတစ်ဖက်သက်အပြည့်ရဲ့ကြီးညာထားပြီးတပ်ဖွဲ့တွေအပြင်းထန်ကြုံနေရတဲ့ဒီရခိုင်ပြည်နယ်ဘက်မှာကျွန်မမချင်းနိုင်ညာနိုင်တာရောယုတ်တိရှိရလားတဲ့ဒါအေယိုတစ်ဖက်သက်အပြစ်မရက်ပဲချိန်မုံမှုကျိုးပန်းရရောက်မနေဘူးလားဆိုပြီးသူကမေးခွန်းထုတ်ပါတယ်နောက်တစ်ချက်ကတော့တက်မလွန်နဲ့အစိုးရအနေနဲ့ယူဆရတယ်ဆိုရင်တနိုင်ငံလုံးတစ်ဖက်သက်အပြစ်ခတ်ရစေချင်ညာပြီး တတ်တွေကလည်းမိခင်တပ်ဖွဲ့တွေကိုဘက်ကိုပြန်ဆုတ်ပြီးကျူတင်သတ်မှတ်ချက်တွေမထားဘဲနဲ့တနင်္ဂနွေလုံးအပြည့်အဝရေးမဆွေးနွေးနိုင်ဘူးလားတဲ့တန်းတန်းလက်နက်ကင်ဖွဲ့တွေဘက်ကစက်ကြီးကောက်တဲ့စစ်သားစုဆောင်တယ်ဆိုတဲ့စင်ကြေတွေပြေးပြီးတပ်မတော်ကကိုတိုက်ချင်တယ်လို့တိုက်နေပြီးတစ်ဖက်သက်အပြည့်ခတ်ရဆေးကလည်းမချစ်တဲ့ချက်အခြေအနေနဲ့ကြုံနေရတယ်။ဒါကြောင့်လဲတပ်မတော်အနေနဲ့အမြင်ကျေဖို့လိုသလိုတိုင်းနာလက်နက်ကင်တွေဘက်ကလည်းသူတို့ရဲ့ဖွဲ့စည်းရေးဆက်လက်ယက်တည်နိုင်ရေးအတွက်ကိုကြိုးပမ်းသွားဖို့လိုတယ်ဆိုပြီးသူကရေးထားပါတယ်။ဟိုဒါနဲ့ပတ်သက်လို့ဆရာဦးစီသူကိုကျွန်တော်အရင်ဆွေးနွေးခြင်းပါတယ်။သူတိုက်တွန်းတယ်လို့ပြောလို့ရခိုင်ပြည်နယ်မှာပါဒီတစ်ဖက်သက်အပြည့်ရရေးတပ်မတော်ကလက်ရှိကြီးညာထားတဲ့ကြီးညာချက်တွေကိုဟိုချက်ထွင်ပြီးတော့ကြီးညာနိုင်မယ်ဆိုရင်ဟိုပြဿနာတွေလည်းတစုံတရာလျော့ပါနိုင်မယ်တိုက်ပွဲတွေရပ်နိုင်မယ်ဆိုတဲ့မျှော်လင့်ချက်မျိုးကျွန်တော်တို့ဘယ်လောက်များမျှော်လင့်နိုင်မလဲဆရာဦးစီသူ။
ဟိုတပ်မတော်ဘက်ကစဉ်းစားချက်မှာကျွန်တော်တို့ကိုစဉ်းစားတာဒီနေ့တော့ဟိုမတူနိုင်ဘူးလေကိုရတော့ဟိုတယောက်ပြောသွားတဲ့ဒီမှာပါပါတယ်ဒါတမန်ဦးသိန်းစီလက်ထက်ရောက်တဲ့အခါကျတော့အဲ့တို့ဒီ NCA စာချုပ်ပေါ်လာအောင်တခါတစ်ခါလုံးအပြစ်ခတ်ရက်ဆဲမှုတွေဖြစ်လာအောင်ရင်းရဲကြီးဖြစ်လာအောင်သူစူးစမ်းတဲ့ကာလကြီးရှိခဲ့တယ်အဲ့ဒီကာလမှာဆိုရင်ရခိုင်အတပ်ဖွဲ့ကဒါတချင်ပြည်နယ်မှာပဲဒီအခြေဆိုင်တယ် CIA ရဲ့နေနေထဲမှာအခြေဆိုင်တယ်အဲ့လိုမျိုးစူးစမ်းနေရင်လည်းပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့မှနိုင်ငံရေးရအဖြေရှာဖို့ကြိုးစားနေတဲ့ကာလမှာကိုရတော်အီတပ်ဖွဲ့ကဒီဘက်မှာအခြေချဖို့ကြိုးစားရင်းနဲ့နောက်ဆက်တွဲပေါ်ပေါက်လာတဲ့ပြဿနာလို့တပ်မတော်ဘက်ကသူကရှုမြင်တယ်။အဲဒီဥစ္စာကိုတော့သူနားလည်တာကတော့ဒါအချုပ်ချာအနာထိပါတယ်၊ရဲစခန်းတွေကိုတိုက်တယ်ဆိုတော့သူ့ဘက်ကတော့အဲ့ဒီတိုင်းကိုပဲသူကတော့စဉ်းစားတာပဲ။တစ်ဖက်ကိုသွားပြီးတော့အပြစ်သွားတင်လို့မရဘူး။တကယ်တော့နောက်ကြောင်းကိုပြန်ကြည့်လိုက်ရင်ဒါအတော်ကိုရှည်ပြားတဲ့ကျွန်တော်နိုင်ငံကပြည်တွင်းချစ်တမိုင်းနေတဲ့သွားဆိုင်တယ်ဆိုင်တဲ့ခါကျတော့အခုကျွန်တော်တို့ပြောနိုင်တာတစ်ခုတည်းပဲလက်ရှိခြေတွေကိုပြောရမှာပဲအဖြစ်ခက်ရက်ဆဲဖို့ဒီလူလူတွေမနစ်နာဖို့ပါညာလိုတယ်လောကမှာတစ်ခုတည်းပဲနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ပဲအဲ့လိုဖြေရှင်းမှုဆိုရင်ဘယ်သူကအစပြုမလဲဘယ်သူကညီညာမှုကိုလိုချင်တယ်လဲဆိုတဲ့အပေါ်မှာမူတည်တယ်တကယ်လို့တပ်မတော်ဘက်ကဆိုရင်လည်းတပ်မတော်ဘက်ကသူဖိတ်ခေါ်လို့ရတယ်ဒါအီတပ်ဖွဲ့နဲ့သူတွေ့ဆုံမယ်ဆွေးနွေးမယ်အဲဒီကိစ္စတွေလိုလိုဖြစ်တယ်သူတို့ခေါ်လို့ရတယ်ဒီဘက်ကအီတပ်ဖွဲ့လည်းအဲ့တိုင်းပဲအခုလက်ရှိလိုမျိုးတို့ဘွယ်နေမှာ၄ဘွယ်နေမှာတွေ့မယ်မဟုတ်ပဲလေအဲကျွန်တော်ရခိုင်ပြည်နယ်မှာဖြစ်တဲ့ပြဿနာတွေကိုဆွေးနွေးကြပါလေအဲဒါတမ်းမလို့နဲ့အစိုးရနဲ့ကျွန်တော်တစ်ဖွဲ့တည်းနဲ့လည်းတွေ့ပါမယ်ပါညာဆိုရင်ဒါဆွေးနွေးမှုရအစဖြစ်လာမှာပဲတစ်ဖက်စလုံးမှာတာဝန်ရှိတယ်လို့ပဲကျွန်တော်နားလည်ပါလေ
ဆ iam dot to me ဘက်ကောခင်ဗျဆက်စွာကျွန်တော်တို့ဒီစောင်းဝန်ဆိုင်ကိုတိုက်တွန်းသွားလို့ပေါ့လေရခိုင်ပြည်နယ်ဘက်ကောတစ်ဖက်သက်ပြည့်ရစေတမ်းမလို့ဘက်ကချိန်ညာမယ်ဆိုရင်တိုက်ပွဲတွေရတာမျိုးဒါမှမဟုတ်လေလက်ရှိကြုံနေရတဲ့ပြဿနာတွေတစုံတရာယောပါတာမျိုးဘလောက်များမျှော်လင့်နိုင်မယ်လို့ယူဆလဲခင်ဗျအ
များကြီးမျှော်လင့်နိုင်ပါတယ်ရှင်ဘာဖြစ်လို့ဆိုတော့လက်နက်ကင်ဆိုတာကတစ်ဖက်တည်းလုံးဝတိုက်လို့မရပါဘူးတကယ်လို့ဒါတစ်ဖက်ကအပြစ်ခတ်ရစေကိုတစ်ဖက်ကချိန်ညာမယ်ဆိုလို့ရှိရင်ဒီဖြစ်မိပြီးမှတကယ်လို့ဒါတစ်ဖက်ကချိန်ညာပြီးတော့မှသာနေလို့တိုက်ပွဲတွေဆက်ဖြစ်တယ်ဆိုလို့ရှိရင်အပြစ်ကမကျင်ညာတဲ့ဖက်ကပုံပြီးတော့တာဝန်ကြီးလေးပါလိမ့်မယ်သူတို့တစ်ဖက်တက်လို့တာပဲဖြစ်ပါလိမ့်မယ်ဒါကြောင့်မလို့နေပြီးတော့ဒီမနေနဲ့ကတော့သူတို့ကဆွေးနွေးသွားတဲ့ပုံပေါ်ရဲ့ခင်မင်ယူချက်ချက်ဟာနေပြီးတော့မူရမှန်ချက်ပါတယ်တက်မတော်ဖက်ကသာနေပြီးတော့မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့ဒီအပြစ်ခက်ရက်စဲရုပ်ကိုဆောင်ရွက်တယ်လို့ဒါကျင်ညာမယ်ဆိုလို့ရှိရင်တခြားတာကနေပြီးဒီနေ့ရက်စဲဖို့တက်မတော်ဖက်ကကျင်ညာလို့ရှိရင်ဒီနေ့ရခိုင်ပြည်နယ်မှာလက်နက်တိုင်တွေခြုံငင်းတော့မှာဖြစ်ပါတယ်တစ်ဖက်ကရက်စဲလိုက်လို့ရှိရင်နောက်တစ်ဖက်ကတစ်ဖက်တိုက်လို့မရပါဘူးရှင်ဒါကြောင့်မလို့ဒီဖက်ကရက်စဲရခိုင်ပြည်နယ်ပါဝင်မြန်မာတိုင်းနိုင်ငံလုံးမှာရှိကြတဲ့ပြစ်ခတ်ရက်စဲရုပ်တွေဖြစ်ပြမှာပါနောက်တစ်ခုကနေပြီးတော့ဒါကိုတခြားတစ်ဖက်ကကျွန်မစဉ်းစားမိတယ်ရှင်မီးလန့်ရှာမိတယ်အဲ့ဒါဘာလဲဆိုတော့တစ်တော်နဲ့အစိုးရပိုင်းတကယ်လို့ဒီအပြစ်ခတ်ရက်ဆဲရင်လည်းငင်းကြဲရေးဝင်ပြီးတော့တက်မတော်နဲ့ဖက်ကရောအစိုးရဖက်ကရောမဆောင်ရွက်နိုင်ဘူးဆိုလို့ရှိရင်ဖြစ်တော်ဘဲနဲ့အစိုးရဖက်အပူပေါင်းဆောင်လေးရရတဲ့နီးလန်းတစ်ခုကိုကျွန်တော်တို့စဉ်းစားရမှာအဲ့ဒါဘာလဲဆိုလို့ရှိရင်ဒီစစ်မှန်တဲ့ဖက်ရဲ့တိဆောက်ဖို့အတွက်လည်းဖွဲ့စည်းပုံကိုအစိုးရတွင်ပြင်ဆင်ခြင်းပဲဖြစ်ပါတယ်ဒီလိုတော်ဖက်ကလည်းပြင်ဆင်လို့ရပါမယ်တကယ်လို့သာစစ်မှန်တဲ့ဖက်ရဲ့ဖြစ်ပြီးဒီနေရာမှာတိုင်းရင်းသားတွေမှာကိုယ်တိုင်ပြောင်းဆန်းမယ်ဆိုရင်ရပြီဆိုလို့ရှိရင်တခြားတာကတော့အစ်အရှိန်ညော့သွားမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ရှင
်ကျွန်တော်တို့ဒီဆွေးနွေးဝက်တွေကိုစာရေးသားပေးပို့ထားတာတွေအီးမေးလ်အမှတ်ချက်ပေးထားတာတွေတချို့လည်းရှိနေပါသေးတယ်ဒကုံမျိုးသက်ကဥလာထုံးရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
အနာနဲ့ဆေးမတွေ့တာမဟုတ်သလိုကုသဖို့မစူးစမ်းရလဲဖြစ်နေတာပါပြဿနာကဘသူကဆေးဆရာလဲဘလို့ကုမှလဲကအဓိကပြဿနာပါနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့လူတိုင်းလူလူပြောနေပြီမဲ့နိုင်ငံရေးနည်းကိုသုံးဖို့နိုင်ငံရေးသမားမရှိဖြစ်နေတာပါစစ်တပ်ကကျူးလွန်တဲ့ချိုးဖောက်မှုတွေကမွေးရပါယောဂလိုမျိုးမွေးရပါဗျူဟာတွေပါအင်မတန်ဆိုးရက်ဆက်တဲ့ဖြက်လေးပြက်ဗျူဟာဆိုတာ1960နှစ်တွေကဘဂဘကိုတိုက်ကြတဲ့ကကျင်းသုံးခဲ့တဲ့ဘဂဘတွေခြေဆိုင်တဲ့ဗကိုးရုံးမကနေထွက်ပြေးခဲ့ရတဲ့အောင်မြင်တဲ့ဗျူဟာပါစစ်တိုက်နေတာလေလံမြေလံမီးရှို့ဖို့လိုရင်လည်းလုံးပါပဲဒီလိုစစ်ဥပဒေကိုချိုးဖောက်တဲ့ဤကိုတရေပါလာပြီးမပြောင်းလဲတဲ့စစ်တပ်ကစက်ကျင့်သုံးနေတာမဆန်းပါဘူး Sanaga Nangaine Nangaidama Mutong Pyakwe Twa Jema. Tin Shara Shilong Ludu on Jo Mujigo Usangare Jong Lunga Gong Lide, Chapyong Abyo Piko Mile, Jima Chapyana Yido Bonji Potoke met Yido Bonjiga, Gong Long Witomo Binaina, one is Yava. Minaine Naga Kala Tido Myolenziam Shiva Wulu Pyojanava. Yenya Hapana, almost in Tayere to the top of Pimava. Ego General Johnny Jai, Sanji Jai, Macambulalu, Milai Bari.
Okay, Dara D to commutica, Ulatum and Pizava. So not a general total shin to you. Facebook and the people try like Shiva the Masum and Papia Bivanga.
Okay, Vashin, D do a yet Haragaro, on ten town yet a gangaba. Yakamine, Yene Patalu, Dawi, Shizongara, Demerol, Lujanon in Nemi Bare, Dedicero, Yakamine, Yiga, Demeroga, go portare, see how go pian town in Abare, me do me puke, Mimi move up here parade. Demeroga, the cake will be to Demero, Piduga chit Demero. Demeroda, a meat Demeroda apartment needed, so you know, you might be a dying that ye alone be led to a mava, so we eat Havarishi. จอทรีสเรเฟซบุ๊กอะเคาท์ก็တော့ဒီနေရာမှာပြောချင်တာကတော့ဗမာတိုင်းရင်းသားမဟုတ်တဲ့ဂျန်နဲ့တိုင်းရင်းသားတွေလက်နက်ကင်ရတဲ့အထီးဖြစ်လာရတဲ့အကြောင်းရင်းကတော့မြန်မာအစိုးရနဲ့မြန်မာစစ်တပ်ဟာအမှန်တရားကိုဖုံးကွယ်ပြီးသူတို့ထင်မြင်ချက်တွေအတိုင်းပဲဝါဒတွေဖြန့်နေတော့လမ်းကြောင်းမှန်မရောက်ဘူးလို့မြင်ပါတယ်တဲ့အနာနဲ့စေမတွေ့တာတော့မဟုတ်ပါဘူးအမှန်တရားအရှိတရားလက်ရှိအခြေအနေကိုအစို
အပြောတစ်မျိုးအလုပ်တစ်မျိုးနဲ့အနာနဲ့ဆေးဘယ်တော့မှတွေ့မှာမဟုတ်ပါဘူးတဲ့
ဟုတ်ကဲ့နောက်ထပ်ကျွန်တော်တို့တော်တရှင်တူမထွေးဆိုတာလည်းသူ Facebook ကနေရေးထားတာတော့အနာနဲ့ဆေးတဲ့စီဟိုးတဲ့ကုလနဲ့ ICC ခုံရုံးကအပြောနဲ့အလုပ်လက်တွေ့ကြကြဆေးအနာရှင်ခေါင်းဆောင်တချို့နဲ့အပေါင်းပါတဲ့လူတွေကိုအမြန်အေးအေးယူပါတဲ့ဒါမှရခိုင်ရေးတစ်ခုမကမြန်မာပြည်သူတိုင်းရင်းသားများအားလုံးစစ်မှန်တဲ့လွတ်လပ်ရေးငြိမ်းချမ်းရေးအမှန်ရမှာဖြစ်ပါတယ်ဆိုရေးပါတယ်နောက်သူကတော့ Jimmy Cup ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ညွင်ဘတ်စစ်ခုံရုံးလို့နိုင်ငံတကာခုံရုံးကြီးတစ်ခုဖွဲ့ပြီးလူခွင့်ရေးချုပ်ပေါက်နေသူတွေကိုပြင်းပြင်းထန်ထန်အပြည့်ပြည့်မှမြန်မာပြည်မှာလောကပါလာတရားတွေပြန်ထုံးကားမှာပါတဲ့ပြည်တွင်းအားနဲ့လုံးဝမရတော့ပါဘူးဆိုရေးပါတယ်နောက်စာတစောင်းကတော့ဝင်းအောင်ဆိုတဲ့အကောင့်မှာဒီစာတော့နန်းလောင်ပဲဖတ်ပြပေးပါဦးခင်ဗ
ျရခိုင်ပြည်နယ်အရေးဖြည့်ရှင်းရမှာအနာကိုလည်းသိပါတယ်ဆေးကိုလည်းသိပါတယ်တင့်တော်တဲ့ဆေးလည်းရှိပါတယ်ကုသမှုလည်းပြုတ်နေပါတယ်လူမျိုးရေးအမြင်ဆောင်တဲ့မညီမျှမှုကိုအခြေခံတဲ့တန်တရာပွားအမုံအားကြီးနေတဲ့ယောဂအနာကိုကူစားဖို့ဟာနှစ်ဖက်စေတနာထားညှိနှိုင်းဆွေးနွေးတဲ့ negotiation ဆေးကိုပဲစားမှာဖြစ်ပါတယ်။ဒီဆေးကိုကြွေဖို့ရခိုင်ပြည်သူများကအေးအေးကိုရောတက်မတော်ကိုရောအစိုးရကိုပါတောင်းဆိုအသနာခံနေပါတယ်။ဒါကြောင့်ဒီဆေးကိုကြွေပြီးအနာကျက်ဖို့ပျောက်ဖို့ကြိုးပမ်းနေတာအများအသေးပါ။အဝေးကနေအများအကျိုက်လိုက်ပြီးတော့ဆွတ်ဆွဲပြောဆိုတွန်းထိုးနေလို့ကတော့အလုပ်ဖြစ်မှာမဟုတ်ပါဘူး။ဆွပေးရပဲကြပါတယ်။တိုက်ပွဲတွေအတွင်းမှာလူခွင့်ရေးချိုးပေါက်တယ်။စစ်ရဆိုးမှုတွေရှိတယ်လို့ဆွဆွဲနေပါတယ်။တကယ်တမ်းပြောရရင်စစ်တိုက်နေတာပါ။ဘောလုံးကစားနေကြတာမဟုတ်ပါဘူး။ခက်ကြင်ကြံကစားရတဲ့အခါမှာ foul တွေကတော့ရှိမှာပါ။လိုအပ်တယ်လို့အဝါအနီကပ်ပြပြီးတော့သတိပေးအရေးယူရမှာပါ။အနာမြန်မြန်ကြက်ချင်ရင်ပျောက်ချင်ရင်စတင်အကြမ်းဖက်သူအေးအေးကအပြစ်ရက်ဆွေးနွေးခွင့်တောင်းလိုက်ပါ။စစ်တပ်ကလက်မခံရင်အနီကပ်ပြပြီးတော့အရေးယူရမှာပေါ့။ဒါဟာစီးနှင်းအမှန်လို့ဆိုချင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒါပေမဲ့ဒီနေ့မှကျွန်တော်ဒီတရားမျှတမှုရရှိအပိုင်းနဲ့ဆွေးနွေးကြင်ပါတယ်အခုနိုင်ငံတကာဘက်ကဆိုလဲဥမာနောက်ဆုံးဖြစ်ရတဲ့နဲ့ပတ်သက်လို့စစ်ရဆွေးမှုဖြစ်နေဆွဆွဲတာတွေရှိတယ်နိုင်ငံတကာခုံရုံးတင်အရေးယူတဲ့နဲ့ဆိုပြီးပြောတာမျိုးတွေတောင်ရှိပါတယ်ဟိုတစ်ဖက်မှာကြားရလဲဒီလိုအရေးယူပြပြမှကြောက်တဲ့အတွက်ကိုလိုရွက်တွေကိုဖုံးဖို့ဖိဖို့အတွက်အခြေအနေတွေပိုဆိုးနိုင်တယ်ဆိုပြီးတော့စိုးရင်ချက်တွေလည်းရှိပါတယ်ဆိုတော့ဒီနေ့မှရခိုင်ပြည်နယ်ရဲ့လက်ရှိအခြေအနေတွေကဟိုဘလို့ချစ်ကပ်မှုတွေကပိုပြီးတော့များတင့်တော်မယ်လို့ယူဆလဲဆရာဦးစီစုဆွေးနွေးပြပါလားခင်ဗျာ
အဓိကကတော့တက်ပွဲဖြစ်တယ်ဆိုတဲ့ဥစ္စာကတော့ရွေးချယ်လို့မရဘူးတက်ပွဲဖြစ်နေကြတာပေါ့ဖြစ်ဖြစ်နေကြတာပေါ့ဒါပေမဲ့ဒီခစ်ပစ်ကြီးမှဟိုဆိုတဲ့ခါကျတော့အရင်ခစ်ဟောင်းအလိုမျိုးဟိုစီဘလူးဆိုပြီးတော့မှဟိုနိုင်တဲ့လူကဟိုလှုပ်ချင်တာလှုပ်ဆိုတဲ့ဟာမျိုးကတော့ဒါမဖြစ်ဖြစ်ဘူးလေအဖြစ်ဖြစ်တဲ့ခါကျတော့စီဥပဒေဆိုတဲ့ဥစ္စာကကျွန်တော်တို့ပြည်တွင်းမှာလည်းစီဥပဒေဆိုတာရှိတာပဲနိုင်ငံတကာမှာလည်းရှိတာပဲအဲ့ဒီဥစ္စာကိုတော့ဟိုနှစ်ဖက်စလုံးကတော့အလေးနဲ့ဟိုလိုက်နာဖို့တော့လိုတာပေါ့အခုဆိုရင်လည်းဒီဟိုဖြစ်သွားတဲ့ရွာပေါ့နော်အဲ့ဒီကြီးရွာနဲ့ပတ်သက်ပြီးတော့မှလူခွင့်ရေးကော်မရှင်ကသွားပြီးတော့မှသွားလည်လာတာတွေလည်းလုပ်နေကြပြီလုပ်နေကြပြီဆိုတော့ဘလို့ဖြစ်ဖြစ်ပါစစ်တိုက်တယ်ဆိုတာကကျွန်တော်တို့ရဲ့ရွေးချယ်မှုမဟုတ်ဘူးဒီလူလူကလည်းရွေးချယ်လို့မရဘူးဒါနှစ်ဖက်တိုက်ကြတာဆိုတော့ဟိုစစ်တိုက်ပါဟုတ်ပါတယ်ဒါပေမဲ့စစ်တိုက်ပြင်မဲ့လည်းဟိုတည်တဲ့ဥပဒေတွေလူခွင့်ရေးချိုးဖောက်မှုတွေမဖြစ်အောင်တော့ကနေဖက်စလို့ကတင်းတင်းကျပ်လုပ်ဖို့ကတော့လိုအပ်မယ်လို့တော့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ဆမတ်တော်ထူးမေဘက်ကရောခင်ဗျာဒီတရားမျှတမှုရရှိရည်ဒီဥပဒေစိုးမိုးရေးအပိုင်းနေ နဲ့ပတ်သက်လို့ပေါ့လေရခိုင်ပြည်နယ်ကလက်ရှိအခြေအနေမျိုးမှာဘလို့ချင်းကပ်မှုမျိုးတွေကပို့ပြီးတော့တင့်တော်လိမ့်မယ်လို့များယူဆထားတယ်လေခင်ဗျာ
။ဟိုဒီအမှန်တကယ်ကြက်လို့ရှိရင်ဒီအခုလက်နဲ့ဆိုင်ပဋိပက္ခဖြစ်ခင်ကတည်းကရခိုင်ပြည်နယ်မှာဒီတရားဥပဒေစိုးမိုးမှုကိမဲ့ခဲ့တာတော့ကိုကြားခဲ့ပါပြီ။ဆိုတော့ဒီတရားဥပဒေစိုးမိုးဖို့အတွက်နေပြီးတော့အမှန်တကယ်ဆောင်ရွက်ရမယ့်ကိစ္စတွေမှာဒီတခြားကျမတို့စဉ်းစားကြည့်လို့ရှိရင်တမတော်ဟာပင်မအဖွဲ့အစည်းဖြစ်ပါတယ်။ဒါရခိုင်ပြည်နယ်တစ်ခုတည်းမှာမဟုတ်ပါဘူး။တခြားတိုင်းရင်းပြည်နယ်တွေမှာလက်နက်ကန်ပဋိပက္ခအတိုင်းမှာတရားမျှတမှုကိမဲ့ခဲ့တာကြီးပါပဲ။ဆိုတော့ဒါကြောင့်မလို့နေပြီးတော့ကျမတို့အနေနဲ့ကတော့ဒီတဦးတယောက်ချင်းရဲ့တိုက်ပွဲဒေသတွေမှာတူတူရချင်းရဲ့အခွင့်အရေးတွေကိုကောက်ကွယ်ဖို့ဆိုလို့ရှိရင်ဒါအစိုးရကမမမမအရက်တည်ရပါမယ်။သူ့မှာတာဝန်လည်းရှိပါတယ်။နောက်ကလူ့အခွင့်အရေးကော်မရှင်အနေနဲ့ရောတကယ်တမ်းတိုက်ပွဲဖြစ်နေခဲ့တဲ့နေရာတွေမှာပြည်သူတွေလို့သူတို့ခံစားရဲပါမလား။ခံစားဖို့အခွင့်အရေးကြုံမလား။ဆိုဒါစဉ်းစားစရာပါ။ဒါကြောင့်မလို့နေပြီးတော့တကယ်လက်တွေ့မှာဖြစ်နေကြတဲ့ပြည်သူတွေရဲ့အတန်ကိုနေပြီးတော့ဒါလွှတ်တော်တွေကကိုစားပြုပြီးတော့အစိုးရကတော့စီမံဆောင်ရွက်ပေးရမှာဖြစ်ပါတယ်။လက်ရှိမှာတော့အစိုးရရဲ့ဆောင်ရွက်ပေးမှုဟာနေလို့ရခိုင်ပြည်နယ်မှာတရားဥပဒေစိုးမိုးရေးတစ်ခုကဒီပြည်သူများရဲ့ရနတ်တမှုရရှိရေးရနေပြီးတော့အတို့ကိုဆိုးရနေတဲ့အခြေအနေရှိပါတယ်။ဒီမှာမြောက်ဦးကိုရောက်တဲ့အခြေအနေမှာတော့မှနေပြီးတော့ဒီအစိုးရဘက်ကဝင်ကြီးချုပ်အပါဝင်သူတို့မတွားရဲကြပါဘူး။ဟိုဒီမှာတို့နေပြီးတော့ဒီ B2C ကိုအရောက်သွားခဲ့တယ်ဒီလိုမျိုးအခြေအနေမှာ B2C တွေရဲ့အတန်တွေဟာနေပြီးတော့ဘလောက်ကျယ်လောင်နေပြီးတော့ဒီလွှတ်တော်တွေတို့အစိုးရတွေတို့နားထိပ်ပေါက်အောင်နေပြီးတော့မသွားနိုင်တဲ့အခြေအနေရှိပါတယ်ဒါကြောင့်မလို့တရားဥပဒေစိုးမိုးဖို့နဲ့ဒီတယောက်ချင်းရဲ့အခွင့်အရေးရရှိဖို့ဆိုလို့ရှိရင်မြေပြင်အခြေအနေမှာတာဝန်ရှိသူရှိနေဖို့လိုပါမယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့ပင်နယ်ဆွေးနွေးပေးတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမေဒင်းသာဆရာဦးစီသူအောင်မြင့်ကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေမှတ်ချက်တွေရေးသားပေးဖို့လူအားလုံးကိုလည်းသူပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးစီစဉ်ဆွေးနွေးတင်ဆက်တဲ့စနေည VU ရဲ့တရားရေးလိုင်းအစီအစဉ်ကိုနားဆင်ကြည့်ရတာပါခင်ဗျာဒီကနေ့ညနေပိုင်း VU အစီအစဉ်တွေကိုတော့လိုင်းနိုမီတာ1925ဒုမှာဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးမှာပါ
ဘောအမေရိကန်နိုင်ငံတွေကနေအမေရိကန်ပြည်တော်စုတဲ့ကိုတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုကိုကူညီတားဆီးပေးနိုင်ရဲ့အတွက်အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကလုံခြုံရေးဝန်ထမ်းအနေနဲ့စုံစမ်းစစ်ဆေးရေးမှုဒါစင်နဲ့ချီပြီးဂွါတီမာလာနိုင်ငံကိုဆေးလွတ်ထားကြောင်းသတင်းတရက်ကဖော်ပြပါတယ်အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကဝန်ထမ်းတွေကလူမောင်ခုတ်ကူးမှုကိုဘယ်လိုတားဆီးရမလဲဆိုတာကိုဂွါတီမာလာရဲနယ်လွှဲမှုကြီးကြပ်ရေးအာဏာပိုင်တွေကိုအကြံပေးကြမှာဖြစ်တယ်လို့ဒီအကြောင်းသိရှိပြီးအမည်မဖော်လို့တဲ့အမေရိကန်အရာရှိတွေကိုကိုကာပီဝါရှင်တန်ပို့စ်သတင်းစာကြီးကဖော်ပြတာပါအမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ဗာဂျီးနီးယားဘီချ်မှာတောက်ချန်တွေကဖြစ်ပွားခဲ့တဲ့လူ12ဦးသေဆုံးရတဲ့တနက်ပစ်ခတ်တိုက်ခိုက်မှုမှာတန်းရရှိသူဟာမြူနစ်စပယ်မှာရေရှည်လုတ်ကန်လာသူဒွဝိန်းခရက်ဒေါ့ဖြစ်ကြောင်းရဲတွေကအတည်ပြုပါတယ်တနက်သမားကခံပြင်းဒေါသထွက်နေသူတူဖြစ်တယ်လို့မြို့နယ်ရဲတပ်ဖွဲ့အကြီးအကဲကပြောဆိုပြီးရဲနဲ့အချိန်တော်ကြာပြန်လည်ပြစ်ခတ်မိမှတော့ရဲလက်ချက်နဲ့တေဆုံးခဲ့ရတယ်လို့စနေမနေ့ခင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။နိုင်ငံတော်တမင်ကန်ပုဂ္ဂိုလ်ထောင်ဆန်းစုကြည်ကတော့ချက်သမရနိုင်ငံမြို့တော်ပရာဂ်ကိုစနေနေ့ကဆက်ရောက်လာပြီလို့ရေဒီယိုပရာဂ်ကဖော်ပြထားပါတယ်။ချက်သမရနိုင်ငံဝန်ကြီးချုပ်အန်ဒရီဘာဘီနိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိနေပါတယ်။စင်ကာပူနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့ Shangri-La Dialogueအာရှပစိဖိတ်ဒေသကာကွယ်ဆိုင်ရာဆွေးနွေးပွဲမှာတော့နိုင်ငံတော်မြတ်မြတ်ကကာကွယ်ဝင်ကြီးတွေတက်ရောက်လာကြတဲ့အထက်မလေးရှားကာကွယ်ဝင်ကြီးကတော့အရှိတောင်အာရှဒေသတွင်စိန်ခေါ်မှုတွေထဲမှာရိုဟင်ဂျာကိစ္စကိုပါထည့်သွင်းပြောဆိုသွားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အီတန်စင်ဖြစ်ပါတယ်။အတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။VOA အမေရိကန်တန်ရဲ့မနေ့ဖက်အစီအစဉ်လေးကိုလိုင်းနိုမီတာ30 40 48နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါသတော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့ကြော်ရှင်မွေရာနေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.